Welcome to the Voice of America in Burmese.
ဝါရှင်တန်ရိုဗီဝေအမေရိကန်ပန်ကောင်းနေ၂၀၂၀ဂျူလိုင်လ၈ရက်ဗိုဒမူးနေမနိုင်ခင်စီစဉ်တွေကိုမြန်မာစံနှုန်းချိန်မနက်
We have been talking about the possibility of airborne transmission and aerosol
transmission. သိပ္ပံပညာရှင်အယောက်၂၀၀ကျော်ကအေပရီလလထဲမှာWHOနဲ့တခြားအဖွဲ့တွေကိုဆက်သွယ်ပြီးကိုရိုနာဗိုင်းရပ်စ်ဟာလေထဲကနေနဲ့ပြန့်နှံ့နိုင်တယ်ဆိုတာကိုအသိမှတ်ပြုဖို့တောင်းဆိုခဲ့တယ်လို့လည်းပြောပါတယ်။သူတို့ကော်မတီကဒီအဖွဲ့နဲ့အတူလက်တွဲပြီးလှုပ်ဆောင်နေတယ်လို့ဒီဗိုင်းရပ်စ်ရဲ့လေထဲကနေပြန့်နှံ့တဲ့သဘောတဘာဝနဲ့ပတ်သက်ပြီးသိလာတာတွေကိုသိပ္ပံနည်းကျတင်ပြနိုင်မှ ေမဲ့တည်တည်ချာချာကောက်ချက်ချလို့တော့မရသေးဘူးလို့ပြောပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေ American နိုင်ငံနှုတ်ထွက်ဖို့သမ္မတ Donald Trump တရားဝင်စတင်လှောက်ဆောင်လာတာဟာ WHO ရဲ့ Coronavirus ကာယရောဂါဆန်ရတုံ့ပြန်ဆောင်ရွက်မှုတွေအတွက်အချိန်ကျောက်ခံရမှုတကယ်ဖြစ်လာနေပြီလို့အရာရှိတွေကပြောပါတယ်ပိုလီယိုကြောသေယောဂါဝက်သက်နဲ့စိတ်ကျန်းမာရေးဆန်ရပါဝင်ကမ္ဘာတစ်လွှာယောဂါဖြစ်ပွားမှုမျိုးစုံတိုက်ဖျက်ရေးမှာဦးဆောင်နေတဲ့ WHO အဖွဲ့ကြီးအတွက်ရန်ပုံငွေအများဆုံးထည့်ဝင်ပေးနေသူက American နိုင်ငံပါဒါပေမဲ့ American နိုင်ငံမှာ Coronavirus ရောဂါတန်းဆူဆူဝါဝါခံစားခဲ့ရတာနဲ့အတူသမ္မတ Trump ရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကိုခံလာရတာပါ WHO အတွက် American နိုင်ငံကနှစ်စဉ်ထည့်ဝင်နေတဲ့ဒေါ်လာတန်း400ကိုဆိုင်းငံ့ထားဖို့ချိန်ချောက်ခဲ့ပြီးနောက်ပိုင်းနှုတ်ထွက်မယ်လို့ကြေညာခဲ့တာဖြစ်ပြီးအခု American စတင်နှုတ်ထွက်နေပြီဖြစ်ကြောင်းသမ္မတ Trump ကကုလသွင်းမှုချုပ် Antonio Guterres ကိုတည်ဝင်သိပေးခဲ့တယ်လို့ American နိုင်ငံကြားရေးဌာနပြောခွင့်ရကပြောပါတယ်American ရဲ့နှုတ်ထွက်မှုဟာတစ်နှစ်အကြာ2021 July 6ရက်နေ့မှာစတင်တက်ရောက်ပါပါတကယ်လို့လာမယ့် November ရွေးကောက်ပွဲမှာသမ္မတ Trump နဲ့ရှင်ပြိုင်ဖို့ရှိနေတဲ့ Democratic Party ကပြိုင်တဲ့ Joe Biden ကအနိုင်ရခဲ့ရင်တော့ WHO ကနေ American နှုတ်ထွက်မှုကိုတားမယ့်သဘောရှိနေပါတယ် Brazil သမ္မတ Jair Bolsonaro ကသူဟာ Coronavirus ရောဂါအကူးဆက်ခံရပြီဖြစ်ကြောင်းအင်္ဂါနေ့မှာကြေညာပါတယ်သူ့မှာအဖျားရှိတာပါဝင်ကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာတွေတွေ့လာရပြီးရက်ပိုင်းတွင်းမှာပဲအခုလိုကျင်းညာခဲ့တာပါကိုရိုနာဗိုင်းရပ်စ်အန်တီဂျင်နဲ့ပတ်သက်ပြီးသမ္မတဘိုဆိုနာရိုကရှော့ပေါ်ပြောလို့ရှိတယ်လို့သူကကျန်းမာရေးလိုက်စားသူဖြစ်တဲ့အတွက်အခုဆက်ခံရမှာကိုစိတ်မပူကြောင်းသူ့ကိုထောက်ခံသူတွေကိုပြောခဲ့ပူပါတယ်ဒီရောဂါဖြစ်တာဟာရိုးရိုးဖျားနာတာလို့ဒါမှမဟုတ်ရာသီဥတုဒဏ်ခံရတယ်လို့ဖြစ်နေပြီးသူ့အနေနဲ့ဘာမှတိတ်မခံစားရကြောင်းလည်းပြောပါတယ်သမ္မတဘိုဆိုနာရိုဟာဒီဗိုင်းရပ်စ်ရဲ့အသက်ပါသေးစေနိုင်တဲ့အန်ဂျယ်ကိုလှစ်လျူရှူတဲ့အနေနဲ့လူလူကြားသွားလာရမှာနှာခေါင်းစီးတက်ဖို့လိုမျိုးဒီရောဂါမပြတ်နိုင်အောင်ထိန်းချုပ်မှုတွေကိုပါစိန်ခေါ်ခဲ့သူဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေတာကိုစိုးရင်တကြီးစောင့်ကြည့်နေရတာဟာအမေရိကန်တနိုင်ငံနဲ့မဟုတ်တော့ပါဘူး။ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်အတွက်ကန့်တတ်မှုတွေဖြေလျှော့ပေးနေချိန်မှာပဲဒီရောဂါကူးစက်မှုတိတ်များလာနေတဲ့လိုက်စက်စတန်မြို့ကိုတော့အတော်လာပြီးပိတ်ပစ်လိုက်ပါတယ်။ဒီမြို့မှာအခုလိုကူးစက်မှုတိုးလာတာဟာအထက်ချုပ်ဆက်ယုံတွေကြောင့်တွက်ဆကြပါတယ်။ဆာဗီယာမှာလည်းဒီရောဂါကူးစက်မှုတိုးလာတာကြောင့်တောက်ကြံတွေကပဲအတော်အလာကန့်တတ်မှုတွေပြန်ချထားလိုက်ပါတယ်။ဘူဂေးရီးယားနိုင်ငံကလည်းနိုင်ငံတော်ရေးပေါ်အခြေအနေဖြစ်ဇူလိုင်15ရက်နေ့ထိဆက်ထားမှာဖြစ်ကြောင်းကြေညာခဲ့ပြီးစတိုးဆိုင်တွေနဲ့လူအများသုံးအဆောက်အဦတွေမှာနှာခေါင်းစီးမတက်မနေရအမိန့်ထုတ်ထားပါတယ်။ပေါ်တူဂီမှာတော့နောက်ထပ်အကူးဆက်ခံရသူတွေ့လာရတဲ့နောက်ပိုင်းမြို့တော်လစ်ဘွန်မှာဒီယောဂါအတွက်ကန့်သတ်မှုတွေပြန်ချမှတ်ခဲ့တယ်လို့စပိန်အစိုးရကလည်းဒီယောဂါကူးစက်မှုနှုံမြင့်လာတဲ့နိုင်ငံအရှိမြောက်ပိုင်းဒေသတချို့အတွက်ကန့်သတ်မှုတွေအမြန်ပြန်ချမှတ်ခဲ့ပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ24 kHz 12133ည 5km 40kHz 9139 5km 51 kHz 5805နဲ့ 5km 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရေမထွန်ပါ VOE American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံကယူမဘန်က2019ခုနှစ်အတွင်းအပြည်ပြည်ဆိုင်ရာဘန်ဒါရီကော်ပိုရေးရှင်း IFC ကရွေးချယ်တဲ့အကောင်းဆုံးလက်တွဲပေါ်ဘန်တွေထဲပါဝင်တယ်လို့မနေ့တနင်္လာနေ့က IFC ကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။ကမ္ဘာ့ဘန်အုပ်စုတွေကအဖွဲ့အစည်းတစ်ခုဖြစ်တဲ့အပြည်ပြည်ဆိုင်ရာဘန်ဒါရီကော်ပိုရေးရှင်း IFC ကကမ္ဘာပေါ်ကဘန်ပေါင်း48ဘန်ကို6ချိန်မြောက်နှစ်စဉ်ကုန်သွယ်ဆိုင်ရာဆုချင်းမြင်ရမှာယူမဘန်အခုလိုချင်းမြင်ခံရတာလည်းဖြစ်ပါတယ်။မတည်မငြိမ်မှုနဲ့ပဋိပက္ခတွေရောပြောင်းနေပြီးစီးပွားရေးအခြေခံမှာမမရှိတဲ့နိုင်ငံတွေ Fragile States တွေတဲကအရှေ့အာရှနဲ့ Pacific ဒေသကရွေးချယ်ခံရတဲ့လက်တွဲပေါ်အကောင်းဆုံးဘန်9ဘန်ထဲမှာယူမဘန်ကိုအခုလိုထည့်သွင်းချင်းမြင်ခဲ့တာလည်းဖြစ်ပါတယ်။ IFC ရဲ့ကုန်သွယ်ရေးနဲ့ဘန်ဒါရီဌာနကအဆင့်မြင့် Manager ဟယွန်အန်ကတို့တို့ဖြစ်တွန်းစားနိုင်ငံတွေတဲကပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေအတွက်ဈေးွက်တွေကိုဖန်တီးပေးရမှာ IFC နဲ့တွဲပတ်ပူးပေါင်းဆောင်ရွက်နေတဲ့ဘန်အားလုံးကိုကျေးဇူးတင်ရှိတယ်လို့ပြောပါရယ်။မြန်မာနိုင်ငံအတွင်းကအသေးစားနဲ့အလတ်စားလုပ်ငန်းတွေကိုငွေထုတ်ချေးရမှာအကူအညီရစေဖို့ IFC က2014ခုနှစ်ကရုပ်မဘန်ကိုငွေထုတ်ချေးခဲ့တယ်လို့ IFC ရဲ့2019ခုနှစ်ကထုတ်ပြန်ကြမှာပါရှိပါရယ်။အဲဒီနောက်2019ခုနှစ်မှာ IFC ရဲ့ချိန်ငွေတွေကိုရုပ်မဘန်ရဲ့ share 900ခန်းတော့အဖြစ်ပြောင်းလဲခဲ့ပါရယ်။ဒါကြောင့် IFC ကမြန်မာနိုင်ငံကကုသရေးဝယ်ရေးဘဏ်တစ်ခုမှာပထမဦးဆုံးရည်တည်မြှုပ်နှံတဲ့နိုင်ငံငါးငွေကြေးအဖွဲ့အစည်းတစ်ခုဖြစ်လာခဲ့ပါတယ်ခင်ဗျာ။ဟောင်ကောင်မှာတရုတ်စိုးရွားကမြို့သားလူချင်းဥပဒေကိုပြဋ္ဌာန်းလိုက်ပြီးတဲ့နောက် TikTok ကုမ္ပဏီကဟောင်ကောင်ဈေးကွက်ကနေထွက်ခွာတော့မှာဖြစ်တယ်လို့ပြောပါတယ်။ဗီဒီယိုရိုက်ကွက်အတူလေးတွေဖန်တီးနိုင်တဲ့လူသုံးများတဲ့ TikTok application ကုမ္ပဏီကဟောင်ကောင်ကလုပ်ငန်းတွေကိုရပ်ဆိုင်ပစ်မယ်လို့အင်ကာနီကကြေညာချက်ထုတ်ပြန်ပြောကြားခဲ့တာဖြစ်ပါတယ်။American ဤပညာကုမ္ပဏီကြီးတွေဖြစ်တဲ့ Facebook, Google နဲ့ Twitter တို့ကဟောင်ကောင်ကသုံးစွဲသူတွေရဲ့အချက်လက်တွေကိုတရုတ်ပြည်မှာကြီးကိုစစ်ဆေးပေးဖို့တဲ့လုပ်ငန်းကိုရပ်ဆိုင်ပစ်မယ်လို့ကြေညာပြီးမှာအခုလို TikTok ရဲ့စုံပြတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကတော့ TikTok နဲ့တခြားတရုတ်လူမှု Media Applications တွေကို American နိုင်ငံကနေပိတ်ပင်ဖို့စဉ်းစားနေတယ်လို့လည်းတင်းနလာနေကပြောပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံတောင်ပိုင်းကမဲလ်ဘုန်းမြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတကျော့ပြန်မြင့်တက်လာတဲ့အတွက်မြို့ကန်တွေသတင်း၆ပတ်အိမ်ပြန်မထွက်ဖို့အမိန့်ထုတ်လိုက်ပါတယ်
။ The public health team have advised me to reimpose stage 3 stay at home.
ပြည်သူတွေအနေနဲ့ရုံးသွားကြောင်းသွားစိတ်ကကိစ္စနဲ့အစားအသောက်ဝယ်ယူဖို့ကိစ္စ၄ခုကလွဲလို့မလိုအပ်ပဲအိမ်ပြန်မထွက်ကြဖို့အမိန့်ထုတ်ပြန်ဖို့လူထုကျန်းမာရေးအဖွဲ့ကအကြံပေးပါတယ်လို့ဝူတိုရီယာပြည်နယ်အုပ်ချုပ်ရေးမှူးဒန်နီယယ်အန်ဒရူးစ်ကအင်ကာနီကပြောတာပါ။အခုလိုမှလက်ဥမှုမယူရင်ဒီတဲ့ပူဆိုးမဲ့အခြေအနေတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့လည်းသူကပြောပါတယ်။ဒီအမိန့်ကဒီကနေ့ဗိုလ်တော်ဦးနဲ့ဒေသဆန်တော်ချုပ်မနက်တနင်္လာကစပြီးအသက်ဝင်တာပါ။စားတောက်ဆိုင်တွေနဲ့ကော်ဖီဆိုင်တွေမှာထိုက်စား권မပေးပေမဲ့ပါဆယ်ဝယ်ယူလို့ရတယ်လို့အိမ်ရောက်မှာယူလို့လည်းရပါတယ်။စပင်းအလှပြင်ဆိုင်တွေနဲ့ဖျော်ဖြေရေးနေရာတွေကိုတော့ပိတ်ထားမှာဖြစ်ပါတယ်။ဒီလိုစီမံကန့်သတ်ချက်တွေကိုမလအတွင်းယောဂကုသမှုမြင့်တဲ့တုံးကလည်းချမှတ်ခဲ့တာပါ။ဒါပေမဲ့မနေ့ကတည်းကထဲဝီတိုရီယာပြည်နယ်မှာယောဂပိုးကုသသူအသစ်192ယောက်တွေ့ရှိခဲ့တဲ့အတွက်အခုလိုကန့်သတ်ချက်တွေပြန်ချမှတ်လိုက်တာလည်းဖြစ်ပါတယ်။မဲလ်ဘုန်းမြို့တွင်ရက်ွက်30လောက်ကိုအသွာလာတွေပိတ်ပင်ထားသလိုယောဂကုသသူ23ယောက်တွေ့ရှိခဲ့တဲ့လူနေအိမ်ရာ9ခုမှာရဲတပ်ဖွဲ့တွေချထားပြီးအသွာလာတင်းတင်းကြပ်ကြပ်ကန့်သတ်ထားပါတယ်။ American နိုင်ငံ Johns Hopkins တက္ကသိုလ်စီးရင်တွေအရလက်ရှိ Australia နိုင်ငံမှာ COVID-19 ကုသသူစုစုပေါင်း 7,900 ကျော်နဲ့သေဆုံးသူ106ယောက်ရှိပါတယ်ခင်ဗျာ။ဗီယက်နမ်နိုင်ငံမှာနိုင်ငံတော်ကိုဆန့်ကျင်တဲ့အရေးသားတွေကို Facebook စာမျက်နှာပေါ်မှာတင်မှုနဲ့မြို့သားတူကိုဗီယက်နမ်တရားရုံးကထောင်ဒဏ်ရှစ်နှစ်ချမှတ်လိုက်ပါတယ်။အသက်29နှစ်အရွယ်အမျိုးသားကိုနိုင်ငံတော်ကိုဆန့်ကျင်တဲ့စာရွက်စာတမ်းတွေကိုရေးသားသိမ်းဆည်းဖြန့်ဝေမှုနဲ့တရက်ကြာဆစ်ဆီးခဲ့တဲ့ Lockdown ခရိုင်တရားရုံးကအမိန့်ချမှတ်ခဲ့တာလို့ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဖီယွန်က Facebook စာမျက်နှာပေါ်ကနေဗီယက်နမ်နိုင်ငံကိုတီထောင်ခဲ့သူကောင်းဆောင်ဟိုချီမင်းကိုပုတ်ခတ်ဆော်ကားတဲ့အကြောင်းအရာတွေကိုစုစုပေါင်း910ကျော်ရှိတဲ့တိုက်ရိုက်ဗီဒီယိုထုတ်လွှင့်မှုနဲ့ post ပေါင်း366ခုတင်မှုနိုင်ငံတော်ကိုစန့်ကျင်တဲ့ water ဖြန့် support တွေကိုဖြန့်ချိမှုတွေနဲ့ဆက်ဆွဲခံထားရတာပါ2021ခုနှစ်ဇန်နဝါရီလမှာမြို့သားလွတ်တော်ကျင်းပဖို့အတွက်ပြင်ဆင်နေတဲ့ဗီယက်နမ်နိုင်ငံမှာပြီးခဲ့တဲ့နှစ်နောက်ပိုင်းကစလို့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူမှုတွေတိုးမြှင့်လှုပ်ဆောင်လာနေပါတယ်ခင်ဗျာပေါ်ရုံနဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံတဝမ်းမှာပြီးခဲ့တဲ့နှစ်ကတိုက်ပွဲပေါင်း1080ကျော်ဖြစ်ပွားခဲ့တယ်လို့အရက်သား150ကျော်သေဆုံးပြီး380ကျော်ထိခိုက်ဒဏ်ရာရတဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။မြန်မာနိုင်ငံမှာ2019ခုနှစ်အတွင်းကတိုက်ပွဲပေါင်း1000ကျော်ဖြစ်ပွားခဲ့ကြောင်း MIPS ကငင်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute အဖွဲ့ကအစီရင်ခံစာထုတ်ပြန်ရမှာပြောဆိုလိုက်တာဖြစ်ပါတယ်။တိုက်ပွဲအများစုကတော့အစိုးရနဲ့အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့နဲ့တမ်ဘရောဂျာဖြစ်ပွားခဲ့တာလို့လဲငင်းချင်းရင်းနဲ့လုံခြုံရေးဆိုင်ရာသုံးသက်ချက်2020အစီရင်ခံစာမိတ်ဆက်သတင်းစာရှင်းလင်းပွဲမှာ MIPS အလုံးမှုဆောင်ညွှန်ကြားမှုဒေါက်တာမင်းစောဦးကပြောဆိုထားတာပါအ
ဲ့တော့2019မှာလက်နက်ကိုင်ဖြစ်ပွားဖို့လက်နက်ကိုင်တိုက်ပွဲအလုံးပေါင်း1083ခုဖြစ်ခဲ့တာတမိုင်းကလုံးပါတော့ဒီနဲ့တမတော်နဲ့ဖြစ်တဲ့တိုက်ပွဲအားလုံးမှာမဟုတ်တော့ရတဲ့သူရှိတယ်ဒီတိုက်ပွဲတွေရဲ့ TNL နဲ့တမတော်နဲ့ဖြစ်တဲ့တိုက်ပွဲအားလုံးမှာ28ခန့်လို့ရှိတယ်အဲ့တော့ဒီ AA နဲ့ TNL နှစ်ခုပေါင်းလာပဲအားလုံးပေါင်းမှာဟုတ်လား87ရတဲ့သူရှိတယ်ဆိုတော့တွေ့ရတယ်
ဒီတိုက်ပွဲအများစုဟာရခိုင်ပြည်နယ်မြောက်ပိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားခဲ့တာပါလက်နက်ကင်ပြိပခဖြစ်စဉ်အတွင်းအရက်သားတေဆုံးမှုနဲ့ပတ်သက်ပြီး MIPS ရဲ့အကြီးတန်းသုတေသနတာဝန်ကဦးနေလင်းအောင်ကအခုလိုရှင်းလင်းတင်ပြထားပါတယ
်2019ခုနှစ်တော်တွင်မြန်မာနိုင်ငံကအရက်သား152ဦးအနည်းဆုံးအရက်သား152ဦးတေဆုံးမှုဆိုတဲ့အချက်ကိုပြရတယ်ပေါ့နော်တစ်ဖက်မှာလည်းကျွန်တော်တို့မှတ်တမ်းတွေရဆိုလို့ရှိရင်အနည်းဆုံးအရက်သား384ယောက်လောက်ကတိကျတယ်အများကြီးဖြစ်တယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်ဒါဒီပေါ်မှာပြိပကတက်ဆိုင်တဲ့လူတို့တွေဒီဆုံးပေါ်လာတ
ယ်။အစီရင်ခံစာထုတ်ပြန်ချက်မှာလက်နက်ကင်တိုက်ပွဲအတွင်းအရက်သားတေဆုံးသူ52ဦးပြစ်မှတ်ထားလုံခြံခံရသူ52ဦးမိုင်းပေါက်ကွဲမှုကြောင့်တေဆုံးသူ40ဦးရှိကြောင်းဖော်ပြထားပါတယ်။လက်နက်ကင်ပြိပကကြောင့်တမ်ရော်နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေရဲ့တေဆုံးမှုကတော့900ကျော်ကနေ1900ကျော်အထိရှိနိုင်ကြောင်းဖော်ပြထားပါတယ်။လက်နက်ကင်ပြိပခအများဆုံးဖြစ်ပွားခဲ့တဲ့ AA ရခိုင်နဲ့ TNL ကတအံပလောင်တပ်ဖွဲ့တွေဟာ MNDA ကိုကန်တပ်ဖွဲ့ပါဝင်ပြီးညီနောင်မဟာမိတ်အဖွဲ့ကိုဖွဲ့စည်းထားတယ်လို့ဒီသုံးဖွဲ့ဟာ KIA ကကချင်တပ်ဖွဲ့ပါဝင်ပြီးမြောက်ပိုင်းမဟာမိတ်ကတပ်ပေါင်းစုအဖွဲ့ကိုလည်းဖွဲ့စည်းထားတာဖြစ်ပါတယ်မြောက်ပိုင်းမဟာမိတ်မှာပါဝင်တဲ့အဖွဲ့၄ဖွဲ့ဟာ NCA ကတနင်္ဂနွေလုံးအပြည့်အစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေဖြစ်တယ်လို့ Bilateral ကနှစ်ဖက်အပြည့်အစာချုပ်ချုပ်ဆိုမယ်ဆိုရင်လည်းအားလုံးအတူတကွဆွေးနွေးပြီးလက်မှတ်ထိုးမယ်လို့ထုတ်ပြန်ထားတာလည်းဖြစ်ပါတယ်လောလောဆယ် COVID-19 ဖြစ်ပွားနေချိန်မှာအစိုးရနဲ့ဆွေးနွေးတာတွေရပ်ဆိုင်းနေပါတယ်မြောက်ပိုင်းမှာမိတ်အဖွဲ့တွေနဲ့အစိုးရအကြားဆွေးနွေးပွဲနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုဒေါက်တာမင်းစောဦးကအခုလိုပြောဆိုပါတယ်
2019မှာတိုးတက်မှုတချို့တော့ရှိခဲ့တာရှိတယ်အဲ့ဒါပါလဲဆိုတော့ဘွဲ့လေးဘွဲ့လုံးပေါင်းပြီးတော့စီစွာရကိုလုပ်ပါမယ်ဆိုတော့စိတ်မတူဘူးနော်ဘောလုံးရဲ့တခုအစိုးရနဲ့ယူလိုက်ပြီးတော့မှအစိုးရနဲ့အဖွဲ့ရင်းပိုင်းကဆွေးနွေးမယ်ဆိုတဲ့ပေါ်တာချိကမှုလုပ်ခဲ့တာရှိတယ်။အဲဒီချိကမှုကတော့ဘာဒီ statement လုပ်တဲ့အစ်စ်မှလည်းရှေ့ကိုတိုးတက်ဖြစ်သွားတာ။ဒါပေမဲ့ဟိုတဘောကတော့တကယ်ပြစ်ခတ်ရစရင်လုပ်မယ်ဆိုရင်၃ဘွဲ့နဲ့ကြည့်လို့လည်းမရဘူး။၄ဘွဲ့နဲ့ကြည့်လို့လည်းမရဘူး။အဖွဲ့ရင်းကြည့်မှမရဘူး။အဖွဲ့ရတဲ့အဖွဲ့နဲ့အဖွဲ့နဲ့သူရှိတဲ့သူ့ရဲ့သဘောသမားပေါ်မှာသူရတဲ့အကြောင်းကိုတကယ်စီစွာရမယ်လားလားပြောလို့ဆိုရင်တော့ပိုင်းကဆွေးနွေးဖို့ရတယ်လို့လည်းမရ
2019ခုနှစ်အတွင်းမှာမြောက်ပိုင်းမှာမိတ်အဖွဲ့တွေတဲက AA TNL တို့နဲ့လက်နက်ကင်ပြိပခတွေအများဆုံးဖြစ်ခဲ့ပေမဲ့2020မှာတော့ NCA လက်မှတ်ရေးထိုးထားတဲ့ KNU KN တပ်ဖွဲ့တွေနဲ့ဖာပွန်မြို့နယ်ဘက်မှာတိုက်ပွဲတွေပုံမဖြစ်လာနိုင်ကြောင်းလည်းထောက်ပြထားပါတယ်ငင်းချင်းရင်းနဲ့လုံခြုံရေးဆိုင်ရာသုံးသက်ချက်2020အစီရင်ခံစာကို MIPS ကမြို့နယ်အဆင့်ပြိပခစောင့်ကြည့်လေးလာရေးစနစ်ပေါ်အခြေခံပြီးမှတ်တမ်းတင်ထားတဲ့အချက်လက်တွေနဲ့ပြည့်စုံထားတာဖြစ်ကြောင်းလည်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။လာမယ့်နိုဝင်ဘာလတဲ့ကျင်းပမယ့်ရွေးကောက်ပွဲမှာလက်နက်ကိုင်ပြိပခတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူတွေပါမဲပေးနိုင်အောင်စီစဉ်နေပေမဲ့ဆစ်ရှောင်ဒုက္ခသည်တွေကြားမှာတော့မြောင်လင်းချက်တွေအားနည်းနေတဲ့အကြောင်းတင်ပြပေးသွားပါမယ်။ကျွန်မမိခါပါ။တိမ့်နဲ့ချီတဲ့ဆစ်ရှောင်ဒုက္ခသည်တွေရှိရာတိုင်းရင်းသားဒေသတွေမှာပါရွေးကောက်ပွဲတွေကျင်းပနိုင်မှုစီစဉ်ထားပေမဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်မြောင်လင်းချက်တွေကတော့အားနည်းနေစေပါ။ဒီနှစ်2020ပြည့်ရွေးကောက်ပွဲမှာပထမဆုံးမဲပေးခွင့်ရမယ့်အသက်22နှစ်အရွယ်ကချင်တိုင်းရင်းသားလာနူဟာဆိုရင်လေမြစ်ကြီးနားမြို့အနီး မန်ကိစဘေးရှောင်စခန်းမှာကြီးပြင်းလာခဲ့ရသူပါရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုစိတ်ဝင်စားသူဖြစ်ပေမဲ့လည်းမျှော်လင့်ချက်ကတော့တိမ်မထားဘူးလို့သူကပြောပါတယ
်ဒီရေယူတန်းတန်းကိုခင်ပေါ့ဒီရှိကိုရှိတဲ့ပြင်းတော့အဲ့လောက်ကြီးမျှော်လင့်ချက်အများကြီးမရှိဘူးလားဒီတုန်းကဒီမင်းဆွေရဲ့ကာလအချိန်တုန်းကဆိုကျွန်တော်မင်းကမထည့်ခဲ့ရပေါ့ဒါပေမဲ့ကျွန်တော်လည်းအမျိုးလိုက်နားထောင်တာရှိရပေါ့ဒါတော့ကြောင့်နားထောင်ဖြစ်တာပေါ့ဒါပေမဲ့လက်တွေ့မှာကြည့်လာတဲ့အနေထားမှာအဲဘယ်လိုပြောလဲကိုယ်ဦးတည်းမဖြစ်ပြီးတော့မှကျွန်တော်ကအရင်ကြီးမှုအတိတ်ရှိလို့လား
ပြောင်းစုရွေးကောက်ပွဲကော်မရှင်ကတော့ကက်ယောဂါကာလနဲ့ကြုံနေရပေမဲ့ရွေးကောက်ပွဲတွေကိုနိုဝင်ဘာလ၈ရက်နေ့မှာကျင်းပဖို့နဲ့နိုင်ငံရေးပါတီတွေအနေနဲ့စည်းရုံးလှုပ်ရှားခွင့်ပြုတဲ့အကြောင်းကြေညာထားပါတယ်ဒါပေမဲ့လည်းတိုင်းရင်းသားဒေသတွေကလက်နက်ကင်ပြိပခတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြသူတွေမဲပေးနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့ကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးတချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အတွင်းရင်မူဦးထွန်းအောင်ခိုင်ကတော့ဒုက္ခတဲ့စခန်းကလူတွေမဲပေးခွင့်မဆုံးရှုံးရအောင်ပြင်ဆင်နေတယ်လို့ပြောပါတယ်
။ဒီလူတွေတင်မဲပေးပြီးရေလုံငန်းတွေတောင်းရတဲ့အခါမှာအဲ့ဒီ IDV စခန်းကြီးဖွင့်လာတဲ့ရက်ွက်ကြီးပါအုပ်စုတရားနေပြီးတော့မှသူတို့ပြုစုတဲ့အချိန်မှာအခါတည်းသူတို့လူတွေတင်ကောက်တယ်ပြောမှကျွန်တော်တို့နေသနာမဲပေးပိုင်ခွင့်ရှိသူရေချင်းနဲ့ကြိုက်ရည်တဲ့သူတွေဘယ်လိုချင်းမဲချင်းထဲမှာကျွန်တော်တို့ကအခါတည်းဖြစ်ပြီးခဲ့ပြီးဖြစ်တယ်။ဒါကြောင့်မို့ရွေးကောက်ပွဲကြလို့ရှိလို့ရှိရင်အခုသူတို့လက်ရှိသူနေနေတဲ့ IP စခန်းပါဝင်တဲ့ရက်ွက်ကြီးကအုပ်စုရဲ့အဲဟိုတက်တိုင်ရမဲယုံမှာသူတို့မဲပေးခွင့်ရပါတယ်။ဒါပေမဲ့သူတို့ကဒီမြေကြီးနားမှာသူတို့မဲမပေးခြင်း။ပုံမှန်သူတို့ရဲ့နေရရင်းမှာဒီကောက်ပွဲလုပ်တယ်ဆိုလို့ရှိရင်သူပြန်ပေးခွင့်ရှိတယ်။သူတို့ရဲ့နေရရင်းမှာကျွန်တော်တို့ကစီစက်လိုက်နေသူတို့နေခိုင်ခဲ့တာမှန်ကန်နေသူလို့ရှိလို့ရှိရင်ကျွန်တော်တို့ကအဲ့ဒီမှာမဲခြင်းကိုကျွန်တော်တို့တိုးပြီးချက်ပေးလိုက်မယ်။အဲ့ဒီမှာပေးခွင့်ပြုလိုက်မှာပေါ့။
စီရေးတင်မာမှုတွေကြုံနေရတဲ့ရှမ်းပြည်နယ်မှာလေစပေးရှောင်ဒုက္ခသည်တွေရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်နိုင်ခွင့်နဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေရပါတယ်။နိုင်ခမ်းမြို့ပေါ်ကလူဦးရေ900ကျော်ရှိနေတဲ့စစ်ရှောင်ဒုက္ခသည်တွေကြားမှာရွေးကောက်ပွဲပေါ်စိတ်ဝင်စားမှုတိတ်မရှိဘူးလို့တအောင်းအမျိုးသမီးအဖွဲ့ TWO ကလွေးချီဆန်ကားကပြောပါတယ်
။သူတို့ပိုင်းမှာလည်းကျမတို့အမြင်ပေါ့နော်ပြီးရင်သူတို့ပေါ်မှာလည်းကျမတို့တစ်ခါတူလေးချင်းကိုလည်းကြားမိတဲ့ပိုင်းတွေရှိတယ်။သူတို့လည်းအဲ့လိုပါပဲဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဟာစင်းတို့တိတ်ပြီးတော့အာရုံမရဘူးဒီရွေးကောက်ပွဲဒီသူတို့အတွက်တိတ်ပြီးတော့အိုင်တယ်လို့တိတ်ပြီးမှလည်းအတူရလက်သိမရှိတယ်လို့သူတို့ခံစားနေရတဲ့အပိုင်းတွေတော့ရှိတယ်။သမင်းပေးတာမပေးတာတပိုင်းမပေးရင်လည်းဒီနဲ့အောင်နိုင်သွားတယ်ဆိုရင်လည်းသူတို့အတွက်ပြေဝအမခံချက်မရှိဘူး။ပြေဝအထပ်ပံ့မဖြစ်တဲ့ပုံစံမျိုးနေထားတော့ရှိတယ်
။နန့်ခမ်းဒေတာကဒုက္ခတဲ့စခန်းကမဲပေးခွင့်ရှိသူတွေရွေးကောက်ပွဲမှာမဲထည့်နိုင်မှုပြင်ဆင်ပေးနေတယ်လို့လည်းနန့်ခမ်းမြို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ထွန်းကပြောပါရစေ
။ဘယ်လိုမျိုးပေါ်မှာ၃နှစ် IDB ကဲမှာကချင်းကဲတခုနောက်ပြီးတော့ဟိုဘက်ကနေဝင်းကြီးဆိုတာတောင်းအဲဘက်ကပလောင်ကဲတခုအဲမှာကျမျိုးပေါ်မှာပေါ့နော်ရှိတယ်ဟာပြောတာဒီကံလည်းပတ်သက်ပြီးတော့ကျွန်တော်တို့ကဒီမဲဆင်းကျွန်တော်တို့ကောက်ယူရသေးပါသေးတောင်းဆိုလည်းတော့သူတို့လာပေးတာဗျာ
နိုဝင်ဘာလမှာတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရအတွက်မဲဆန္ဒနဲ့330အမျိုးသားလွတ်တော်နေရအတွက်မဲဆန္ဒနဲ့168နဲ့တိုင်းနယ်ပြည်နယ်လွတ်တော်အတွက်မဲဆန္ဒနဲ့644နဲ့မှာရွေးကောက်ပွဲတွေကျင်းပသွားမယ်လို့ကော်မရှင်ဘက်ကပြောဆိုထားပါတယ်။ဒါပေမဲ့လည်းစီရေးတင်ပါမှုတွေကြောင့်လုံခြုံရေးအတွက်စိန်ခေါ်မှုတွေရှိနေတဲ့တိုင်းရင်းသားဒေသအချို့မှာတော့ရွေးကောက်ပွဲကျင်းပရမှာအခက်အခဲတွေရှိနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာတုန်းကလည်းကချင်၊ကရင်၊ရှမ်း၊မွန်၊ဝါနဲ့မိုင်းလားဒေသတွေကမဲဆန္ဒနဲ့အချို့မှာရွေးကောက်ပွဲမကျင်းပနိုင်တဲ့အခြေအနေမျိုးနဲ့ကြုံခဲ့ရပါပါတယ်ရှင်။ကျမမေခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာပါ
။ဇူလိုင်လနောက်ဆုံးပတ်မှာအခြေခံပညာကျောင်းတွေပြန်ဖွင့်တော့မှာဖြစ်တာကြောင့်ကျောင်းတွေမှာခိုလုံနေကြတဲ့ရခိုင်ပြည်နယ်ကဒုက္ခသည်တွေကိုယာယီတဲတွေစီစဉ်ပြီးပြောင်းရွှေ့ပေးဖို့စီစဉ်နေတဲ့အကြောင်းကိုပြောပြချင်ပါတယ်။ကျမအင်တနာထွန်းပါ။ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့တိုက်ပွဲတွေပဋိပက္ခတွေကြောင့်ဘေးလွတ်ရာကိုရွှေ့ပြောင်းလာတဲ့ဒေသခံတွေကိုအခြေခံပညာကျောင်းတွေမှာနေရာချထားတာတွေရှိပါတယ်။ဒါပေမဲ့ဒီလဇူလိုင်လ21ရက်နေ့မှာကျောင်းတွေပြန်ဖွင့်တော့မှာဖြစ်တဲ့အတွက်စီပေးဆောင်ဒုက္ခသည်တွေကိုပြောင်းရွှေ့ပေးဖို့အစီအစဉ်နေရပါတယ်။စာသင်ကျောင်းတွေကနေရွှေ့ပြောင်းပေးရမယ့်ဒုက္ခသည်အရေအတွက်ဟာရခိုင်ပြည်နယ်လုံးဝ9000ကျော်ရှိတယ်လို့လည်းရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကခန့်မှန်းထားပါတယ်။အများစုကတော့ကြောက်တော်နဲ့ရသေးတောင်မြို့နယ်တွေကစာသင်ကျောင်းတွေမှာခိုလုံနေကြတာလို့လဲ REC အတွင်းရင်းမှုဦးစောစောထွန်းကပြောပါတယ်
။လောလောဆယ်ဒီရသေးတောင်မြို့နယ်နဲ့ကြောက်တော်မြို့နယ်မှာရှိတဲ့စာသင်ကျောင်းမှာတိခိုနေကြတဲ့တိပိဆောင်တွေအတွက်ကိုဒီမြို့နယ်ဒီတပ်မြို့ခေအဖွဲ့အစည်းတွေနဲ့ဒီလူရှင်တွေပူးပေါင်းပြီးတော့မှ ဒီလားလေတော့ဆိုလို့ရှိရင်တော့တော်တော်များပြီးပြီးပေါ့ပြီးပြီးတော့မှနေရာပြောင်းရွှေ့ချရနိုင်ဖို့အရှိနေရှိနေပါတယ်အဲဒါပေမဲ့ဒီစီပီချောင်းတွေအရင်အတွက်အကုန်မသားစုတဲ့အကုန်လုံးကတော့စင်တီရှင်မှတ်တည်ပေါ့နော်ဒါပေမဲ့အနေကျန်လို့ရှိရင်လည်းအနေငယ်လောက်ကြီးကျန်ပြီးတော့ပြောပါလိမ့်ကြာအဲ့ဒီအနေငယ်တော့ဒီစီပီချောင်းတွေအတွက်ကိုကြတော့ဘုံကျောင်းတွေမှနေရာချရနိုင်လို့လုပ်မယ်အဲပြီးလို့ရှိ
ဲ့ရာဂိုင်းနှုံးလောက်ကိုယာယီတဲတွေနဲ့ထားနိုင်မှုရရှိတဲ့အလှူငွေတွေနဲ့စီစဉ်နေတယ်လို့လည်းပြောပါရယ်မိသားစု800ဝန်းကျင်လောက်နေထိုင်နိုင်မဲ့ယာယီစခန်းတွေမှာကျန်းမာရေးအတွက်စိန်ခေါ်မှုတွေကတော့ရှိနေတော့မယ်လို့လည်းဦးစိုးစိုးထုံးကပြောပါရယ်
မကြမ်းမှုတွေတစ်ခုနဲ့တစ်ခုနဲ့ကြားထင်းမှာဆွေဒီဆင်းစင်းဖြစ်ဖို့အတွက်ကိစ္စမျိုးတွေပေါ့နော်ဒါပေမဲ့ဒီချစ်တဆူရတာမရှိဘူးအဲနောက်ပြီးတော့တခါမိသားစုတဆူစာနေထိုင်ဖို့အတွက်အဲဒီအခဲရဲ့ဒီအခြေဝန်ကလည်းပဲအရင်ကနေတယ်ပေါ့နော်ဟိုချင်းချက်တွေပေါ့ဗျာအခင်းကသူတို့ကရှင်ဝင်လေးမရှိနေဘူးဘိုးဘော်လိုနေရာဒီမှာလေးဖြစ်နေတယ်ဆိုတော့ဒီကဲကအဝင်ထင်းနဲ့ပတ်သက်ပြီးတော့မှတော်တော်စေသူတို့မှဘလို့ပုံစံမျိုးတွေနဲ့အာဒီကြီးကဲမလေးပေါ့နော်ဟိုမှာဒါနဲ့ပတ်သက်ပြီးတော့အစီအစဉ်ဆင်းရတာတော့မရှိဘူးနေစီတာကိုတွေ့ရပါတယ်ဗ
ျယာကြီးတဲတွေကိုဘုံကြီးကြောင်းဝင်းကမြေလွတ်တင်နဲ့ကြေးရွာပိုင်းမြေလွတ်တွေမှာစောက်ကြတာဖြစ်ပါတယ်ဒီဒုက္ခသည်စခန်းတွေမှာကျန်းမာရေးဆောင်ရှောက်မှုတွေကတော့လိုအပ်နေဆဲဖြစ်တယ်လို့အခုလိုမိုးရသည့်ကာလမှာယာတီတုတ်ကွေးဖြစ်တာအေးမိဖြားနာတာတွေအတော်လေးတွေ့နေရတယ်လို့ဒုက္ခသည်စခန်းတွေကနေသိရပါတယ်မင်းပြမြို့နယ်မှာတော့စာတင်ကျောင်းတွေမှာခိုးလုံနေကြတဲ့ဒုက္ခသည်တွေကိုဘုံကြီးကျောင်းတွေနဲ့မြေလွတ်တွေမှာယာယီတဲတွေဆောက်ပြီးပြောင်းရွှေ့ထားပြီးဖြစ်တယ်လို့တင်ခကန်လက်ရခိတအဖွဲ့ရဲ့ဥက္ကဋ္ဌဦးအန်းသားကြီးကပြောပါရယ
်ကျွန်တော်တို့မင်းပြမြို့နယ်မှာတော့စာတင်ကျောင်းတွေမှာနေရတဲ့ဒုက္ခတွေကတော့မရှိတော့ဘူးခင်ဗျဒီကျောင်းရဲ့ပြီးလို့ရှိရင်ဈေးဆက်ရာဟောမြေခွက်တွေမှာအဆောင်တွေဆောက်လိုက်ကြတယ်ခင်ဗျအကုန်လုံးယာယီတဲဆောက်လိုက်ပါပြီခင်ဗျ
မင်းပြမြို့နယ်မှာဒုက္ခသည်စခန်း9ခုရှိပြီးတော့ဒုက္ခသည်အရေအတွက်က2500ကျော်ရှိပါတယ် REC ကနောက်ဆုံးကောက်ယူထားတဲ့စာရင်းတွေအရရခိုင်ပြည်နယ်12မြို့နယ်မှာစစ်ဆောင်စခန်းစုစုပေါင်းက148ခုရှိပြီးတော့နေရက်စွန့်ခွာထွက်ပြေးလာကြတဲ့ဒုက္ခသည်တွေနဲ့တပ်မတော်ကနယ်မြေရှင်းလင်းတာကြောင့်ယာယီနေရက်စွန့်ခွာထွက်ပြေးလာကြရသူအရေအတွက်က2000နီးပါးရှိနေပါတယ်ရှင်ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ကျေးဇူးနိုင်ငံတော်ဟောင်းမှာပညာသင်ပြီးဆုံးသွားပြီးနေရပြန်မှုအခက်အခဲဖြစ်နေတဲ့မြန်မာပညာတော်သင်ကျောင်းသားအယောက်80လောက်ကိုဒီဘက်ထဲမှာပဲနေရပြန်နိုင်ဖို့မြန်မာတန်ယုံကစီစဉ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်တော်ကတော့ဇော်ထက်ပါတရုတ်နိုင်ငံမှာပညာသင်မှုတွေပြီးဆုံးသွားပြီမဲ့ COVID-19 ကပ်ရောဂါကာလမှာနေရပြန်မှုအခက်အခဲကြုံနေတဲ့ကျောင်းသားတွေကိုမြန်မာတန်ယုံကကူညီဖို့စီစဉ်ပေးနေတဲ့အကြောင်းတန်မှုကြီးဦးဟန်ဝင်းအောင်က VOA ကိုပြောပါတယ်။နေရပြမယ့်အထက်မှာတရုတ်နိုင်ငံမှာရောက်နေတဲ့တခြားမြန်မာနိုင်ငံသားတွေပါပါဝင်နိုင်တယ်လို့လည်းသူကပြောပါတယ
်အဓိကတော့ကျွန်တော်တို့ကျောင်းသားတွေပေါ့ဒီမှာဟိုပညာတော်သင်ဆရာတွေနဲ့ကျောင်းသားတွေရှိပါတယ်ဗျာကျောင်းသားတွေတို့ဟိုပညာသင်ကာလပြီးတော့ဗောနော်တချို့ပြီးတော့ပြန်ဖို့ဆိုအခက်အခဲရှိနေတဲ့ခါတွေရှိပါတယ်အဲ့ဒါလည်းပါမယ်ကျွန်တော်တို့လက်ရှိအနေထားအရတော့ကျွန်တော်တို့တင်ပြထားတာက80ပေါ့နော်ခုနပြောသလိုဟိုအတိုးချော်ပေါ့ခုနပြောသလိုတင်မောသားတွေပါလာမယ်ဆိုရင်တော့80ရောက်တော့ဖြစ်သွားမယ်လို့ကျွန်တော်မှန်းထားပါတယ်
နေရပြန်ဖို့အခက်အခဲကြုံနေသူတွေထဲမှာတော့မြန်မာနိုင်ငံကတက္ကသိုလ်တွေမှာတောင်းထမ်းဆောင်နေတဲ့ပညာရေးဝန်ထမ်းတွေလည်းပါပါတယ်။မြန်မာတန်ယုံကတော့နေရပြန်လို့သူတွေကိုရွေးချယ်စရာနည်းလမ်း၄ခုပေးခဲ့တဲ့အထက်မှာပညာရေးဝန်ထမ်းတွေကတော့ကွန်ကျိုး၄စိတ်ကနေတောက်ကြနေမှာပဲပြန်ဖို့ဆုံးဖြတ်ခဲ့ကြရလို့လဲရှန်ဟိုင်းတက္ကသိုလ်မှာပါရဂူဘွဲ့တက်ရောက်နေတဲ့ဒဂုံတက္ကသိုလ်ကတိကဒေါ်မြတ်ဆန္ဒဝင်းကပြောပါတယ်။
အော်ကျမတို့ကတော့အာနေဇက်နီးကိုမရွေးဘူးနောက်ကကာဂိုဖလိုက်ကအရန်ချင်းကြီးအတွက်တော် US ဒေါ်လာ1000လို့ပြောတယ်အော်ကျမတို့ကမတတ်နိုင်ဘူးကျောင်းသားတွေဆိုတော့လေနောက်ကကိုရီးယားကိုသွားစီးဖို့အတွက်ဆိုပို့ပြီးတော့ risk နားမှာဆိုရဲဆောင်ကျမတို့ကမသွားချင်ဘူးအဲ့တော့ rally flight ကိုပဲအားလုံးကျောင်းသားတွေအားလုံးအယောက်80လောက်ကဖြတ်ပြီးတောင်းဆိုလိုက်တာပေါ့
အမေရမြမလေးကြောင့်လိုင်းကကယ်ဆယ်ရေးလေယာဉ်တွေဟာပေကျင်းနဲ့ကွမ်ကျိုးနှစ်မြို့ကိုပဲပြီးဆွေးနေရဖြစ်ပြီးပေကျင်းမြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှာစိုးရိမ်ရတဲ့အခြေအနေတွေကြောင့်ကွမ်ကျိုးမြို့ကိုပဲစုရအဖြစ်ကျောင်းသားတွေကရွေးချယ်ခဲ့တာပါကျွန်တော်ကတော့အစောထက်ပါရန်ကုန်ကနေပြို့ထားတာပ
ါ VOA American တန်ကဗိုလ်တုနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုချိန်ကစပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအောင်ပြည့်တင်ပြပေးပါတယ်ကျွန်တော်ကတော့မျိုးစင်ဆန်ပါမြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါကာလအတွင်း stock share တွေနဲ့အာမခံစာချုပ်တွေအတွက်ကုသရောင်းဝယ်ရေးပုံစံစစ်တွေထွန်းကားလာတဲ့အတွက်မြန်မာနိုင်ငံရဲ့ယင်းနီစုကမှနိုင်ငံခြားယင်းနီမြုပ်နှံမှုတွေလှည့်မြန်စွာကြီးထားလာနိုင်တယ်လို့ Securities and Exchange Commission of Myanmar ကတာဝန်ရှိသူတွေရဲ့အဆိုအရသိရပါဗျ။ နိုင်ငံမှာ၄ရက်အကြာကပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာစတင်တွေ့ရှိခဲ့ပြီးတဲ့နောက်ဒီရှိတဲ့အာရှနိုင်ငံတွေကနိုင်ငံသားတွေကိုမတ်လ20ရက်နေ့မှာရှယ်ယာတွေမှာရင်းနှီးမြှုပ်နှံမှုတွေပြုလုပ်ဖို့စတင်ခွင့်ပြုခဲ့ပါတယ်။ဒါကနိုင်ငံသားတွေကိုရှယ်ယာကုမ္ပဏီ6ခုထဲက3ခုကိုပဲရင်းနှီးမြှုပ်နှံမှုပြုလုပ်ဖို့အကြောင်းဖြစ်ပြီးဒီရင်းနှီးမှုကမြန်မာကျပ်ငွေ185သန်းအမေရိကန်ဒေါ်လာ138,990တန်ဖိုးရှိပြီးအဓိကအားဖြင့် First Myanmar Investment Company Limited နဲ့မြန်မာတီလွား SCS Holdings Public Limited တို့မှအများဆုံးရှယ်ယာထည့်ဝင်ကြပါတယ်။ကျွန်တော်တို့ COVID-19 ကပ်ရောဂါရဲ့ဆိုးကျိုးတွေကိုမခံစားရဘူးလို့ပြောတာလိမ့်လည်မှုတစ်ခုဖြစ်ပါတယ်လို့ SCC ရဲ့ကော်မရှင်အဖွဲ့ဝင်ဖြစ်တဲ့ထေချွန်းကတောက်ကြနေကပြုလုပ်တဲ့တယ်လီဖုန်းအင်တာဗျူးတစ်ခုမှာပြောပါတယ်။ဒါပေမဲ့တခြားစီးပွားရေးလုပ်ငန်းတွေလောက်ဆိုးဝါးစွာထိခိုက်မှုမခံရဘူးလို့လည်းပြောလို့ရပါတယ်လို့သူကပြောပါတယ်။မြန်မာစစ်တပ်က2011ခုနှစ်မှာဒီမိုကရေစီရအောင်လုပ်ပေးမယ်လို့နိုင်ငံရေးအရသဘောတူညီမှုအပြီးစစ်တပ်ရဲ့အခမ်းအနားကလွှတ်တော်ထဲမှာပုံမူလှမ်းမိုးလာပါတယ်။စစ်တပ်ကဗီဒီယိုအနာမရှိပေမဲ့သူတို့ကအောင်မြင်မှုအတွက်စစ်တပ်ဘက်ကမဟုတ်တဲ့အဖွဲ့ဝင်အနေငယ်ကိုသာစီရင်မှုလိုပါတယ်။တနည်းထက်တနည်းပုံမူခက်ခဲလာပြီးမနေ့ကစစ်တပ်ရဲ့သုံးစစ်စင်တောက်ဆုံမှုအတွက်900ခန့်လုံးဖျက်တောက်ခံလိုက်ရတာကသာရကတစ်ခုဖြစ်ပါတယ်။ပို့ဆိုတဲ့စစ်တပ်ရဲ့အခြေအနေယိုယွင်းလာမှုရဲ့သာရကတစ်ခုကမြန်မာစစ်ဘုတ်ချုပ်တွေနဲ့တရုတ်အစိုးရရဲ့ရန်စတွေကြောင့်ပဲဖြစ်ပါတယ်။တရုတ်ကတရုတ်နယ်နိမိတ်အနီးမြောက်ဘက်ပိုင်းမှာတိုက်ပွဲတွေညှော်နေလာတာကိုလို့ရှိပါတယ်။ဒီအငင်းပောက်ဝဲတွေကအခုမဖြစ်ပေါ်သေးပေမဲ့တရုတ်မှာစောတကတက်စရာတွေရှိနေပါတယ်။ပြည်စုံကိုတော့ www.bangapost.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနှာစင်ရပါမယ်။ဖားကန်ကြောက်စိမ့်တုဖို့ထုတ်လို့ရေလုပ်ငန်းမှာအခုနောက်ဆုံးတောင်းပြူကြတာကနေတည်ဆုံးသူအရေးအတွက်အများဆုံးရှိခဲ့တဲ့ဖြစ်ရကြောင်းဒီကြောက်စိမ့်တုဖို့ရေလုပ်ငန်းရဲ့ဆိုးရွားလာတဲ့အခြေအနေပေါ်ထပ်ပြီးအာရုံစိုက်ပြောဆိုစရာဖြစ်လာပါတယ်။ဒီလုပ်ငန်းကိုစီကံကြထိန်းသိမ်းကင်တွင်နိုင်တဲ့အလားအလာရှိပါလေရဲ့လားဒီလိုထိန်းသိမ်းကင်တွင်နိုင်မှုအဓိကအားဖြင့်ဘယ်အချက်ကအတားအဆီးဖြစ်နေတာပါလဲအဲ့ဒီဒေသကိုသွားပြီးစုံလမ်းစစ်ဆေးခဲ့တဲ့တင်ရန်စာတော်ဝန်ကြီးဦးဆောင်တဲ့အဖွဲ့အစည်းနဲ့ရောလက်တွေ့အခြေအနေမှန်ကိုသိသွားနိုင်မှာရဲ့လားစာတော်တွေကိုအခုဆွေးနွေးကြမှာနားဆင်ရပါမယ်ဖားကန်မြို့နယ်ပြည်သူ့လူထုကိုယ်စားလှယ်ဦးတင်ဆိုးကချင်ဖွံ့ဖြိုးတိုးတက်ရေးကွန်ရက် KDNG ရဲ့သူတွေတွင်မှုကူစားကြီးတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာဦးတင်ဆိုးနဲ့ကုစားကြီး VOA ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ပထမဦးဆုံးဦးတင်ဆိုးကြီးဒီဖားကန့်မှာကြောင်စိမ့်တူးဖော်နေတဲ့လုပ်ငန်းတွေကဘယ်လောက်တောင်မှဆူဆူရွာရွာလုပ်ကင်နေကြတာလဲဦးတင်ဆိုး
အဲပြောရမယ်ဆိုရင်ကတော့အဲကျွန်တော်တို့ဒီ energy show ကတော့စတက်လာပြီးနောက်ပိုင်းမှာကျွန်တော်တို့အစိုးရကနေပြီးတော့ထပ်မှပြီးတော့အစ်စ်ချထားပြီးတဲ့လောက်ကဲတကွဲမှမရှိပါဘူးခင်ဗျ။တော့ကျွန်တော်တို့2015မှာကျွန်တော်ရုပ်ောက်ပဲ online ပြီးတော့2016 February လမှာကျွန်တော်တို့ဒီအစိုးရတောင်းကိုယူတဲ့เนาะဒီ February လမတိုင်ခင်လေးမှာကတ်ပြီးတော့မှလောက်ွက်တွေကိုစပြီးတော့ခြားသွားပေးခဲ့ပါတယ်ခင်ဗျာအရင်ဆိုရကနေလေ
ဟုတ်ကဲ့
ခြားသွားပေးတဲ့အချိန်မှာကလည်းပဲလောက်ွက်တွေကဘယ်လောက်ထိခြားသွားပေးလဲဆိုတော့ချုပ်လို့စီရင်တူဦးတည်းနဲ့တော့အကျိုးတူတစ်ခုတည်းနဲ့ဧက300ကနေလို့တော့ကျွန်တော်တို့ဧကအထိအဲ့လိုမျိုးခြားသွားပေးကြတာရှိခဲ့ပါတယ်ဗျာတော့အဲ့တော့ကျွန်တော်တို့အစိုးရလက်ထက်မှာဒါတွေကိုကျွန်တော်တို့ခုမှလည်းဆက်ပြီးခြားထားမပေးဘူးအဲ့ဒီခုနခြားထားပေးခဲ့တဲ့လောက်ွက်တွေကိုပဲကျွန်တော်တို့ဆက်လက်ပြီးတော့လောက်ကင်ခွင့်ပြုပေးတယ်ပြီးတော့မှလောက်ကင်ခွင့်ပြုတဲ့ဒီလိုမှာပဲကျွန်တော်တို့ဒီဥတွေကိုကြောင်းမြေနာဥတွေကိုကျွန်တော်ပြန်လည်ပြင်ဆင်ဖို့ကြိုးစားခဲ့တယ်ခင်ဗျ။အဲ့တော့2019ကြောင်းမြေနာဥတွေလည်းထွက်ခဲ့ပြီ။အဲထွက်ခဲ့ပြီးတော့မှဒီကြောင်းမြေနာဥတွေကထွက်ခဲ့ပြီမဲ့ဒါဥတွေဟာအတက်ဝင်ဖို့အတွက်ကျွန်တော်နောက်ဆက်တွဲလို့အတက်အနီးဥတွေကခုချိန်ထိ
ထွက်မလာသေးဘူ
း။မထွက်ရသေးပါဘူးခင်ဗျ။အဲ့တော့ဒီမှာထိန်းချုပ်မှုအပိုင်းမှာကြတော့လေထိန်းချုပ်မှုအင်တာမခက်ခဲပါတယ်။ဘယ်လိုဖြစ်သွားလဲဆိုတော့ရှင်တစ်ဖက်ကလည်းခုနကကျွန်တော်တင်ပြခဲ့သလိုပဲအကျိုးတီကိုခြားထားမှာပက်ပက်ဆက်ဆက်နော်ဤကရောင်းမြောင်များစွာခြားထားပေးခဲ့တယ်။ ဆိုတော့ကုမ္ပဏီတစ်ခုတည်းကိုပဲခြားထားပေးပေမယ့်အေးသူတို့ကလုံးလုံးမကုန်နိုင်တဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့ဆိုတော့ကုမ္ပဏီကြီး၄၅၀ခုကိုသူတို့ပေါင်းစပ်ပြီးတော့မှနော်ဒီသူတို့တက်တန်းအတွင်းမှာသူတို့ရထားတဲ့ဒီလောက်ွက်တွေကိုမကြအောင်အကုန်ရှယ်ယာလုပ်လိုက်တဲ့အခါကျတော့ဒီဧကမောင်းယာချီရှိတဲ့လောက်ွက်ကြီးတွေဟာတနေ့ထဲနဲ့ကိုပဲနေချင်းညချင်းဆိုသလိုမျက်စိအောက်ကပျောက်ကွယ်သွားတဲ့အနေအထားမျိုးပဲပက်ပက်ဆက်ဆက်လုပ်လိုက်တာမျိုးရှိတာပေါ့
ဟုတ်ကဲ့ခင်ဗျာဆိုတော့ကိုစားကြီးအခုနဥတင်ဆိုပြောသွားသလိုဟလာလောက်ွက်တွေအများကြီးချပေးလိုက်တယ်ဆိုတော့အဲ့ဒီအပြင်ကိုလူတွေပြောနေကြတာကိုစားကြီးတို့လည်းသိတယ်ကျွန်တော်လည်းသိထားတာကကုမ္ပဏီတွေကဥပမာဆိုကြပါစို့ဧကတရာချပေးတယ်ဆိုသူတို့လုပ်နေတာဧက1000လောက်ရှိတယ်ဆက်ကားကိုဟလာအစီးတရာခွင့်ပြုထားတယ်ဆိုလုံနေတဲ့ဆက်ကားကအစီး1000လောက်ရှိတယ်ဆိုတဲ့ဟာမျိုးကြီးကြားရတယ်။ကုစားကြီးအဲ့ဒါဟုတ်တလား
။ဟုတ်ကဲ့ပါဟိုဖက်ကန်ကကြောမယ်ဆိုစီးစစ်မကြဥပဒေမဲ့ဗရမ်ပတာလို့ဟောပေါ့။မကောင်းစွာကြရောက်တဲ့ဂျူကြီးတစ်ခုလို့ဖြစ်သွားတော့ဗျာ။ဘလို့မှတတ်မှတ်ထားတဲ့စီးကန်ဦးစီးမင်းအတိုင်းဥပဒေအတိုင်းဘလို့မှဆောင်ရွက်တဲ့ဟာမဟုတ်တော့ဒါအခုကြက်တို့လုတ်တဲ့အပိုင်းမှာဒါဟိုတိကျတတ်မှတ်တဲ့ဧကထက်တဲ့ပူမှလုတ်တဲ့ဟာလည်းရှိတာပေါ့နော်။ဒါဒီဟာတော့ဟုတ်ပါတယ်ဒီဟာတွေက
ဟုတ်ကဲ့ဆိုဥတ္တဆိုရေဒီနောက်ဆုံးဖြစ်တဲ့ဖြစ်ရမှာဆိုရင်ဟာလာဒါညီစာဖို့မဟုတ်ဘူးကျွန်တော်တို့သတင်းသမားတွေပြောတာမှလည်းလွဲနေတာရှိတယ်တက်တာမှလည်းလွဲနေတာရှိတယ်ဥတ္တဆိုပြောတာကဒီဥစ္စာဒီတူးတဲ့မြေတွေကိုပုံတဲ့ညီစာဖို့ပြိုကြတာမဟုတ်ဘူးဒီဥစ္စာတောင်ကြီးကပြိုကြတာလို့ဥတ္တဆိုပြောတာအဲ့ဒါလေးနည်းနည်းရှင်းပြပါလား
ဟုတ်ကဲ့ခင်ဗျအဲအလုံးမျက်စိတွေကမြင်လည်အောင်ရှင်းပြရမယ်ဆိုလို့ရှိရင်ဒီအခုဖြစ်တဲ့ဝေခါချင်းကြီးရဲ့အရာလေးမျက်နှာမှာအရာမျက်နှာနှစ်ဖက်ကတောင်ဝိုင်းထားတယ်ခင်ဗျအဲ့တောင်ကလည်းခမန်းကြီးအနေဆုံးပေးတထောင်နီးပါးတော့ရှိမယ်လို့ခမန်းရတယ်ခင်ဗျအဲ့တော့အဲ့ဒီတောင်ရဲ့အခြေမှာကြောက်တူးတာဖြစ်ပါတယ်ခင်ဗျတောင်ရဲ့အခြေမှာကြောက်တူးတယ်အဲ့တော့တောင်ရဲ့အမြင့်ကိုကျင်းရဲ့အနက်ကိုပေါင်းလိုက်လို့ရှိရင်အဲ့ဒါဒီဟာကျင်းရဲ့အနက်လို့လည်းပြောလို့ရပင်ကျင်းအနက်ပင်900တူးရင်တောင်အမြင့်က1000ဆိုရင်ဒီကျင်းကပေး1500ပေါ့အခုကတောင်ကဘယ်လောက်ထိဆိုးသွားလဲဆိုတောင်ရဲ့ထိတ်အမြင့်ဆုံးနေရာအထိကိုပဲ့ပြီးပြုတ်ချထားပြီးတာဖြစ်တယ်ခင်ဗျဆက်လိုက်ပြီးတော့မှလည်းနေ့စဉ်လည်းပြုတ်ကြလာနေတဲ့အနေအထားမျိုးကကျွန်တော်တို့ကိုယ်တိုင်လည်းပဲတွေးကြရပါတယ်။အရင်ဒီမှာဆိုလို့ရှိရင်ဘလောက်ထိအောင်ဖြစ်လဲဆိုတော့ပြီးတော့ဒီတောင်ရဲ့အမြင်အနေအထားကကြောင်တဲ့တောင်တွေနဲ့မတူတာ။ तू ကဘယ်လိုပြောမလဲ။ဟိုကျွန်တော်တို့တစ်ခုနဲ့တစ်ခုဆွဲကမှုရှိတဲ့မြေမျိုးစားမှုနဲ့ကြောက်လွာမှာတော်တော်ချောတဲ့ကျွန်တော်ဒေတာခေါ်ဖျောင်းချိုးတွေများတဲ့မြေခိုင်ခတ်မှုရှိတဲ့တောင်မြေမျိုးစားဖြစ်တဲ့အခါကျတော့အင်မတန်မှပြိုကျလွယ်တယ်ခင်ဗျ။အဲ့တော့ဒီကြောက်စင်းကုမ္ပဏီကတုံးပြူကြတဲ့မိုင်းတွေရဲ့ဓာတ်တွေကြောင့်ရောတဘာဝမြေရဲ့အနေထားကိုကလည်းဒီမြေကကိုပြိုကျလွယ်တဲ့နေရာဖြစ်တဲ့အခါကျတော့ဒီမိုင်းတားကြောင့်ဖြစ်တဲ့အဲကြောင်တွေရဲ့မြေလောကလည်းငုံခိုင်းတဲ့ကြောင့်ဒီတောင်ဟာအမဲတန်းလိုပြုတ်ကျလာတဲ့အခါကျခုနကကျွန်တော်ပြောသလိုတောင်ရဲ့ထိပ်ပိုင်းအထိကိုဒါအောက်ထိပြုတ်ကျပြီးဖြစ်နေတယ်ခင်ဗျဒီချင်းရဲ့အရက်နဲ့မျက်နှာမှာမျက်နှာကရွာပဲဖြစ်တယ
်
နောက်တစ်မျက်နှာချင်းဟောင်းပဲဖြစ်
ကျွန်တော်ပြောရရင်တော့ဒီတောင်ကြီးကအပြက်ကိုတူးထားပြီးတော့တောင်ရဲ့လို့ကိုမဟုတ်တော့ပဲနဲ့တဖြည်းဖြည်းသူပြိုကျနေတာပေါ့ဒါကြီးက
မှန်ပါတယ်ခင်ဗျကျင်းနိုင်ရည်ဖြစ်နေတာပါခင်ဗျ
တော
င်ကကျင်းရဲ့နိုင်ရည်ဖြစ်နေတယ်အဲ့ကျင်းတောင်ရဲ့နိုင်ရည်ကလည်းကြောက်တာထွက်နေတယ်ခ
င်
ဗျဟုတ်ကဲ့
ကြောက်စရာကြီးပါဗျာဆိုတော့ဦးတစ်ဆိုးနဲ့ကျွန်တော်ဆက်လိုက်ပါအောင်မယ်ကိုစားကြည့်ရင်တော့ကျွန်တော်ဒီစုံစမ်းစစ်ဆေးအဖွဲ့ဟုတ်ပါဒီတရားစနာဝန်ကြီးဦးဆောင်တဲ့စုံစမ်းစစ်ဆေးအဖွဲ့လာသွားတယ်ပြန်သွားပြီဆိုတော့နောက်တစ်ခုကဒီကျွန်တော်တို့အခုအတန်သွင်းနေတဲ့အချိန်မတိုင်ခင်မှာပဲတက်ကနေပြီးတော့သူတို့ဒီကချင်ပြည်နယ်လုံနယ်ဝန်ကြီးနယ်အဲ့ဒီဒေသကတမှုတူးနယ်ကိုအရေးယူလိုက်တယ်ပါလို့ရေးယူတယ်ဘယ်လိုလဲဆိုတော့ကျွန်တော်လည်းတေချာတိချာမသိသေးဘူးဒီလူတွေကဘယ်လိုပတ်သက်ဆက်ဆက်တောင်းရှိတယ်ဆိုတာလည်းပဲကျွန်တော်တို့မသိသေးဘူးတေချာတခုကတော့ဒီဖားကန်နယ်မှာကြောက်စိမ့်တူးနေတဲ့ community တွေအားလုံးဒီတက်နဲ့အဆက်ဆက်ရှိတယ်ဆိုတော့ဒါကတော့ကျွန်တော်တို့အားလုံးသိထားပြီးသားကိစ္စဆိုတော့ဦးတင်ဆိုရင်ဒီစုံစမ်းစစ်ဆေးမှုကအခုအချက်အလက်တွေတကယ်မြေပြင်အခြေအနေတွေအခြေအနေမှန်တွေကိုရှားသွားတယ်လို့ပြောနိုင်ပါရဲ့လား community တွေဘက်ကရောသူတို့အမှန်တိုင်းဖြေကြပါရဲ့လားကျွန်တော်တို့မေးထားတဲ့ဒေသကသတင်းသမားတယောက်ဆိုရင်ဗာပြောလဲဆိုတော့ဗာမှတော့ထွေထူးထူးမေးနေစမ်းမလို့ဦးတဲ့ကုမ္ပဏီကိုမေးလိုက်အခုဒီယာကြီးကဘလို့ဘယ်နဲ့ဧကတော်ရှိနေတယ်လဲမင်းတို့ဘလို့ရထားတယ်လဲဆိုတာမျိုးမေးလိုက်တာ तू က तू ဆိုလိုချင်တာကခွင့်ပြုထားတာတဲ့အလို့အကျုံတွေပို့ပြီးလုပ်နေလို့ဒီလိုအခြေအနေမျိုးတွေဖြစ်လာတာလို့ပြောတာအဲ့ဒီလိုအခြေအနေမျိုးကိုဒီဝန်ကြီးနဲ့အဖွဲ့ကတွေ့သွားပါရဲ့လားဦးတင်ဆို
အာဟုတ်ကဲ့ဒီအခြေအနေတွေကိုမြင်ွားထွေထွေတွေ့ပါတယ်ခင်ဗျတို့အဲ့ဒီမှာကိုပဲဖြစ်တဲ့နေရာရဲ့အထက်မှာရှိတဲ့เนาะဒီကုမ္ပဏီရဲ့အထက်စီးရနေလို့ကျွန်တော်တို့ဒီအဲ့ဒီအိုင်ရွန်မင်းဝင်းကိုမြင်ရပါတယ်ခင်ဗျဟု
တ်ကဲ့
။ဒါဒီမှာဖြစ်နေတဲ့ဖြစ်စဉ်ကအားလုံးအပေါ်ကနေဖြစ်စဉ်ကအကုန်လုံးခြုံငုံပြီးမြင်ရပါတယ်ခင်ဗျ။အဲ့တော့ဗာဒါတွေကိုလည်းဝန်ကြီးတို့ကတွားလောက်တော့ပါမှာဒီခုနပြောတဲ့ကုမ္ပဏီကိုဘယ်လောက်ချထားပေးတယ်သူတို့ဘယ်လောက်တူးတယ်ဘာညာဆိုတဲ့အတိအကျအချက်လက်တွေကြတော့အဲကျွန်တော်နေလေတော်တော်လေးတိဖို့တော့ခက်ပါတယ်ဗျ။ဒါတွေကတော့ဓာတ်ရိုက်ထိဆက်တဲ့เนาะဓာတ်ရိုက်တက်ကင်ကင်တွေတဲ့ဒီเนาะကြောက်စင်းယုံကပဲပို့ပြီးတော့တိနိုင်ပါတယ်ခင်ဗျ။အဲ့တော့ခုနဟုတ်ကဲ့
ဟုတ်ကဲ့ဦးတိဆိုပြောပါအ
ဲအဲ့တော့ကျွန်တော်ခုနကပေါ့လေဒီတက်မတီပဲလွန်မြောက်လာတဲ့ သူတို့ရဲ့ပြောဆိုချက်တွေကိုဝန်ကြီးတွေကိုယ်တိုင်လည်းသူတို့သိချင်အောင်မေးမြန်းတဲ့အခါမှာဒီမှာဖြစ်လာတဲ့ဖြစ်စဉ်ကဘာကြောင့်ဖြစ်တာလဲဘယ်လိုအနေထားတွေလဲဘာညာဆိုတာတွေကတော့သူတို့ကိုယ်တိုင်လည်းသိသွားတယ်အဲ့ဒါတော့အမှန်တရားပါခင်ဗျအကလေးတွေကိုယ်တိုင်ကသူတို့နေရသူတို့ဒီမော်ဒယ်ကိုရောက်တာဘယ်လောက်ကြာပြီနော်သူတို့ဒီမှာတချို့တွေဆိုလို့ရှိရင်10နှစ်နဲ့အထက်နော်တချို့အဲ့ဒီမှာကလေးတယောက်ဆိုရင်အသက်14နှစ်နောက်ရှိတဲ့ရခိုင်ကောင်ကလေးတယောက်လည်းပါပါတယ်ခင်ဗျနော်သူတို့ရဲ့ကိုတွေးအဖြစ်အပျက်တွေကိုသူတို့ကိုယ်တိုင်ရှင်းရှင်းလင်းလင်းနဲ့ဒါသူတို့စိတ်ထဲရှိတဲ့အတိုင်းပြောသားတာတွေကိုကျွန်တော်ကြားရပါတယ်ခင်ဗျဟု
တ်ကဲ့
အဲ့ဒီမှာသူတို့ပြောတဲ့အထင်းမှာဒီပြိုကျနေတာကိုတည်သလားလို့မေးတဲ့အခါမှာအာပြိုကျနေတာကိုလည်းတည်တယ်နေ့စဉ်နဲ့မှပြိုကျနေလည်းတည်တယ်အန်ရရှိတာကိုလည်းတည်တယ်ဆိုတော့အဲသူတို့ကိုယ့်ရဲ့ဝန်ခံချက်စကားလေးကိုလည်းကျွန်တော်ကြားရပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆိုတော့ကိုစားကြီးခုနကကျွန်တော်တို့ဦးတင်ဆိုးနဲ့ပြောသားတဲ့အထင်းမှာဆိုရင်ဒါကထိမ့်သိမ့်မှုလူတာကတော့တည်ကြတယ်ထိမ့်သိမ့်မှုလည်းလုတ်တယ်အဲ့မဲ့လက်ရှိအစိုးရလက်ထက်မှာထိမ့်သိမ့်မှုအတွက်လှုပ်တာတွေကလည်းပဲထိထိရောက်တော့မရှိသေးဘူးဆိုတော့ကိုစားကြီးအနေနဲ့ကဒါကိုကိုစားကြီးတို့ဟလာဒီ ADNG အနေနဲ့ကဒါကိုမပြတ်စောင့်ကြည့်နေတယ်ဆိုတဲ့အခါကျတော့ဒီဖားကန့်နယ်မြေကြောက်စိမ့်တွင်းနေကြောက်တူးလုပ်ငန်းကိုစနစ်တကျဂိုင်တွယ်ထိမ့်သိမ့်နိုင်ဖို့ဘာလုပ်ဖို့လိုမလဲကိုစားကြီ
းဟုတ်ကဲ့ဒီအပိုင်းကပြောဖို့တောင်တော်တော်ခက်သွားကဲတော့အပိုင်းပါရောက်လာပြီ။ဘာကြောင့်လဲဆိုတော့ကိုကထင်းတင်းလို့တောင်မရတဲ့အနေအထားမှာတော့ရှိသွားပြီနော်။ဒါပေမဲ့ဖြစ်တင်းတဲ့အပိုင်းကိုပဲပြောလို့ရတဲ့အခြေအနေဖြစ်လာပြီ။ဖကန်ကနောင်ညစ်ပေါင်းညာနဲ့ချီပြီးတာအခုအချိန်ကလည်းဒီကြောက်စိမ့်တူးပေါ်ရဲ့လုံငန်းကိုရက်ဆိုင်နိုင်တောင်မှဒီဘေးအန်ဒီအမန်မစ်ဒီဇစ်စတာဘောတာလူဒီလုတ်ဖန်တီထားတဲ့ထောင်ချောက်ကိုဖြစ်သွားတာ။ညာနဲ့ချီပြီးတာဒုက္ခရောက်မဲ့နေရာဖြစ်သွားပြီ။လူနေမဲ့နေရာတော့မဟုတ်တော့ဘူး။ပြန်ပြုတ်ပြင်းမှုမလွယ်တဲ့အခြေအနေပေါ့နော်။ဒါကြောင့်မို့အခုချက်ချင်းကတာဆက်ရန်တရားကြီးအလုံးစုံပုံနဲ့ဟာဒီအကန့်တမဲ့မိုင်းအလုံးစုံဖောက်ခွဲတဲ့ဟာဒီအစီမဲ့ကမဲ့ဗရန်ပတာမြေစာပုံကြီးစုမှဒီနွန်ကန်ကြီးဖြစ်တဲ့ဟာရတာဖြစ်လာအကြောင်းရင်းကဘာကြောင့်လဲဆိုတော့ခိုးထင်းချုံမှုလို့အရင်တော့တပ်ဖို့ခေကလုတ်ထားတဲ့ခိတ်မှာအဲ့နောက်ဆက်ပဲပြဿနာတွေကြီးဟာရရောနော်ဒီကိတဲ့အကြီးအကဲတွေရအကျိုးအမြတ်အပေါ်ပေါ်လာတာဒီအောက်မှာဖြစ်လာတဲ့ခါကျတော့ဒါကဘုအခုတတ်နိုင်တဲ့လို့ဆိုတော့ဒါနောက်တော့နောက်ကျသွားပြီဒါမှအခုလောလောဆယ်တော့ check in ကိုဒါကို company ကိုဆက်ရန်တရားနဲ့တူပေါ်တဲ့ဟာဒါအကြီးဆုံး company တွေကိုအားလုံးရက်ဆိုင်ပြစ်လိုက်မှဒါဒါကခိတ်တလို့ဖြည့်ရှင်းတဲ့အပိုင်းတွေဖြစ်လာပြီနောက်ပြီးဒါတဘာဝပတ်ဝန်းကျင်ပိုင်းဆိုင်ရာတော့သူရဲ့နိုင်ငံတကာစံချိန်စံညွှန်းချက်တဲ့အစိုးရနေဦးပဒေရှိတဲ့ဒီအတိုင်းလုပ်မဲ့ solution တက်တာမယ်နောက်ကဒီအလုတ်ခဏပြောတဲ့ခြေခံလူရန်စားတဲ့အလုတ်လက်မဲ့ပြဿနာဖြစ်သွားတဲ့အခါကျတော့အောက်ခြေလူထုကလည်းဒီကြောက်စင်းလုပ်မှမအပကြံတဲ့လုပ်ငန်းကိုလုပ်ဖို့ကတည်းကရဲ့မိမိရဲ့အတက်ဘယ်လိုဖြစ်လာမလဲဆိုတော့လုံခြုံရေးဖြစ်လာမလဲဆိုတဲ့ဒီပညာပေးအလုတ်ကံရရှိရေးဘက်ကိုဖန်တီးတီးတပါဝတ်တန်စာတကူပဲမိခူအားထားတဲ့လုပ်ငန်းကိုရက်ဆိုင်နိုင်မှဒါလည်းကျွန်တော်တို့ရဲ့ဒါခိတရာကြီးကိုဖြည့်ရှင်းနိုင်တဲ့
ဆိုတော့ခုနကတော့ဟုတ်ကဲ့လုပ်ငန်းတွေရက်ထားဖို့ဆိုတော့ဟုတ်ကဲ့ဥဒ္ဒစုကျွန်တော်သိသလားဒီလုပ်ငန်းတွေကတူးတာတွေရက်ဖို့ဆိုပြီးတော့အမိန်ထုတ်ထားတာမလား
ဟုတ်ကဲ့ခင်ဗျဒါကတူရှိပါတယ်ဗျအဲ့ဒီကျွန်တော်တို့ဒီအမျိုးသားလွတ်တော်တရားစတာနဲ့တော်ပေါင်းချင်းထင်းထင်းကော်မတီကနေလို့သူတို့ကတင်ပြတဲ့ဟာကျွန်တော်လည်းတွေးပါတယ်ခင်ဗျသူတို့ကသူတို့အကြောင်းပြတာကဒီလိုဒီအကြောင်းဒီဖြစ်ပြမပါခင်နဲ့အရင်ကဒီလိုပေါ့ဗျာဒီဖက်ကနေပြီးမှလူတွေအစုလိုက်ပြန်လဲတွေ့ဆုံးကြတဲ့ဖြစ်စဉ်တွေဖြစ်တယ်ဖြစ်တာအကြောင်းမို့လို့အခုလိုမိုးရင်းရလိုက်မှမဖြစ်ရလေအောင်ဆိုပြီးမှသူတို့ကဒါကိုလုံငန်းတွေကိုရဆိုင်ထားဖို့ဆိုပြီးမှသူတို့ကနေလို့စာတင်တာပါခင်ဗျအဲ့တော့သူတို့စာတင်တာကတော့ဒီခုနပြောတရားဝင်နိုင်ငံတော်နဲ့အလုပ်လုပ်နေတဲ့ဒီလောက်ွက်တွေကိုရဆိုင်ထားဖို့သူတို့ကတင်တာအဲ့မှာကိုကျွန်တော်တို့ကအကြံပြုတယ်ဒီပြည်နယ်တရားစတာဝင်ဦးလာဆိုင်ကတကယ်တမ်းဒီကုမ္ပဏီတွေကနော်ရဆိုင်လိုက်မယ်ဆိုရင်ဒီကုမ္ပဏီတွေတဲ့နေရာမှာလောက်ွက်တွေနေရာမှာပြင်ပကကျွန်တော်တို့ဒီဒေသခံလူတွေကလာပြီးတော့ဝင်ပြီးတူးကြမယ်နော်တူးကြတော့မယ်ဆိုလို့ရှိရင်ဘာပဲဖြစ်ဖြစ်ဒါကဒီကျွန်တော်ဒေတာခဏကြီးကအဲ့လိုဝင်တူးတဲ့အခါမှာသူကတမယိုးကြနေနေပဲတူးကြတာ
ဟုတ်ကဲ့
အခုလိုပုံစံမျိုးပေါ့အဲ့ဒါဆိုရင်ပုံပြတော့တော့ဖြစ်လာနေတဲ့အနေအထားရှိတယ
်
ဒါကြောင့်မို့လက်ရှိရှိနေတဲ့ကုမ္ပဏီလုပ်နေတဲ့ကုမ္ပဏီတွေကိုဒီအဖွဲ့တစ်ခုဖွဲ့ပြီးတော့မှတကယ်မြေပြင်မှာအန်ဒီရှိနေတဲ့အခြေရှိတဲ့ကုမ္ပဏီတွေကိုတော့ရဆိုင်ခိုင်းပြီးတော့မှတကယ်လို့ဆက်ပြီးတော့မိုးရင်းကိုပါလုံးလို့ရတဲ့ကုမ္ပဏီတွေရှိလို့ရှိရင်သူတို့ကိုဖွင့်ထားပြီးပြီးတော့မှခုနပြောတော့တေချာရွေးချယ်ပြီးတော့အဲ့လိုရဆိုင်အားလုံးကိုရဆိုင်ဖို့ထက်တကယ်ကိုလှုပ်ဖို့မတင့်တော်တဲ့လောက်ွက်တွေကိုရဆိုင်ပြီးတော့မှအဲ့လိုလှုပ်စရင်ပို့ပြီးတော့တင့်တော်မယ်လို့ကျွန်တော်နဲ့ဒီပြည်နယ်တန်ဆာတာဝန်ကြီးကကျွန်တော်တိုင်ပင်ပါတယ်
ဗျာ
တိုင်ပင်ပြီးတော့မှအခုနောက်ပြောလေပိတ်တဲ့လောက်ွက်တွေကိုပိတ်မယ်လှုပ်လို့ရမယ့်ဟာတွေကိုလှုပ်ခိုင်းထားမယ
်ကဲဟုတ်ကဲ့ကိုစားကြီးဆိုတော့ခုနလိုရက်ဖို့ပြုတ်ဖို့ပေါ့ဗျာပြန်စစ်ဆေးဖို့ပြန်ထိန်းသိမ်းဖို့ဟဲ့လားအန်ဒီယံမဖြစ်မဲ့နီလန်းနဲ့ တူနိုင်အောင်နီလန်းရှာဖို့စတဲ့အပြင်လုပ်ဖို့အတွက်ကတပိုင်းကလည်းပြန်စဉ်းစားကြည့်ရင်ကျွန်တော်တို့အစောပိုင်းကပြောသလိုဒီကုမ္ပဏီတွေအားလုံးကတက်နဲ့ဆက်ဆက်ပတ်သက်နေတဲ့ကုမ္ပဏီတွေဆိုတော့ပြောရရင်တော့ဟိုတော်တော်ကိုဂိုင်ရခဲ့တဲ့အခြေအနေဆိုတော့တကယ်တကယ်တက်နဲ့ဆက်ဆက်ပတ်သက်နေတဲ့ဒီကိစ္စကြီးကဂိုင်ဖို့ဖြစ်နိုင်ချေရှိပါမလားကုစားကြီ
းဟုတ်ကဲ့အဲဒီဘိုင်းကတော်တော်ကိုအခက်ခဲရှိတဲ့မဲခွန်းများဖြစ်လာပြီဒါတကယ်တော့ဒါတနိုင်ငံတော့ကစင်ဒီ2008 principle အခြေခံဥပဒေဘခုထိတ်ချုပ်မှုစနစ်တွေအားလုံးပပြောက်အောင်အဲ့ဒါအရင်နိုင်ငံကြီးပြုပြင်ပြောင်းလဲမှုစနစ်ကအမြင့်ဆုံးဖြစ်လိမ့်မယ်အဲ့ဒါအရင်လုပ်နိုင်မှအဒီဟာတွေကကျွန်တော်တို့ပြုတ်လုပ်နိုင်မယ်ဒါမှမဟုတ်မှဒါဒီအဲ့မတန်မကြီးတဲ့အနာကြီးယောဂါကိုဒီအဘာမှမပြောပလောက်တဲ့ဆေးကုတဲ့ sleep ပဲဖြစ်နေတာဘာကမှဘလောက်ပဲလုပ်လို့ဘလောက်ပဲရှင်းရှင်းဒီအနေပါပဲဟိုဘူးမဖြစ်စီတဲ့အပိုင်းကဒီ community ကြီးတွေလုပ်နေမယ်တစ်ဖက်မှာဒီဟိုအဲမြေစာရှင်းတာတို့ဟိုမြောင်းရှင်းတာတို့ဘူးလူချောင်းရှင်းတာဒါလည်းအသေးစားခဏလို့ဒီအကြီးကြီးကူတူဆေးပြီးသူနဲ့ကုတူဖြစ်နေတာပေါ့ဒါကြောင့်မို့ဒီအကြီးမားဆုံးဒီ2008 principle အခြေခံဥပဒေအောက်ဘဟုသူ့ဥပဒေဖြစ်ကူပါပြောက်မှတာလေဒါကိုအားလုံးကဝိုင်းဝန်းမှတာကိုအားလုံးဖြည့်ရှင်းနေမှတာကျွန်တော်ရဲ့ဖြည့်ရှင်းချက်ကဒီတိုင်းပဲနိုင်ငံရေးစနစ်မပြောင်းလဲလို့ရှိရင်ကအောက်ခြေပြည်ကိုအပြစ်ပုံချတာပဲဖြစ်သွားမှာဘလောက်ပဲစုံစမ်းစစ်ဆေးကြည့်မလားပေါ့နော်ဒါနောက်ဆုံးတော့ဒီအလုတ်လည်းမဲ့အောက်ခြေခါအောက်ခြေလူဒန်းစားကိုအပြစ်မဲ့ဟောပေါ့နော်ဒါဒေလူတွေကိုအပြစ
်ပုံချတဲ့ပုံစံမျိုးပဲဖြစ်သွားမှာဟုတ်ကဲ့ဆိုတော့ဦးတင်ဆိုရင်ကိုစားကြီးပြောသလိုမျိုးနောက်ဆုံးအနှစ်ထုတ်လိုက်ရင်ဒါကနိုင်ငံရေးပြဿနာဟလာနိုင်ငံရေးနီးလည်းနဲ့အဖြေရှာရှင်းမှာပဲအားလုံးရှင်းလို့ရမှာဆိုဦးတင်ဆိုဘယ်လိုသဘောရသလဲဦးတင်ဆိုကိုယ်တိုင်ကတော်တော်ကိုယ်စားလှယ်တယောက်အနေနဲ့
ဒီမှာလည်းပဲဒါတော့အကြောင်းချက်ထဲမှာတစ်ခုတော့ပါလာပေါ့ဗျာဟိုအလုံးဟောလို့ကြည့်မယ်ဆိုတော့လက်တွေ့အနေထားအရကျတော့ခွန်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ရှင်မှာကဥပဒေတော့ရှိတယ်အောက်ချိန်မှာဒီဥပဒေကိုအကောင့်ထဲပို့ဖို့ခက်ခဲတဲ့အနေထားမျိုးလည်းရှိတာပေါ့ဗျာပြီးတော့မှကျွန်တော်တို့ရှင်မှာတရားဥပဒေဆိုကြပါစို့ဗျာဒီလိုတူးနေတာတွေရှိတယ်အော်ဒီလိုအာဏာရှိတယ်မတူးကြပါနဲ့လို့တွားပြီးတော့တားဆီးဖို့အတွက်ကဘယ်လိုတိုင်ဝင်ယူပြီးတားဆီးပြီးမှာလဲတစ်ဖက်ကကြည့်မယ်ဆိုလို့ရှိရင်လည်းပဲကျွန်တော်တို့ဒေတာမှာရှိတဲ့ဒီတိမ့်နဲ့ချီရှိတဲ့เนาะကျွန်တော်ဒေတာအခေါ်ရေမဆေးပါဗျာရေမဆေးနဲ့ဒီကြောက်စိမ့်လုံငန်းနဲ့ပတ်သက်ပြီးတော့မှเนาะဒီရှက်နယ်ပြီးတော့မှဒီရှာဖွေစားတောင်းနေကြတဲ့ကျွန်တော်တို့ဒီမှာရှိတဲ့လောပန်းတွေရောင်းဝယ်သမားတွေဒါတွေရဲ့အခက်အခဲလည်းရှိတယ်เนาะဆိုကြပါစို့ဗျာအခုကစားဖို့မှမရှိဘူးဗျာဟိုစားဖို့မှမရှိပါတော့လက်ချီအနေထားရကျွန်တော်ဝန်စာရေးကိုဖြည့်ရှင်းရမယ်ဝန်စာရေးကိုဖြည့်ရှင်းရဖို့အတွက်ကတော့ဟိုအတက်ကူပန်းတွေအသေးသားလောက်မှကွာရေမချင်ငါတို့တိုက်တက်တာဖြည့်ရှင်းဖို့အာအရေးကြီးရဆိုတဲ့ဟာမျိုးလည်းရှိတယ်။ခုနပြောသလိုကျွန်တော်တို့မှာလည်းဒီနိုင်ငံတော်အနေနဲ့တရားမဝင်လို့ဒါကူကြောင့်တရားမဝင်လုပ်ငန်းလို့ပြောပေမဲ့ကျွန်တော်ဒေသခံပြည်သူတွေအတွက်ကတော့ဒါကမိဟိုးဖလာလောက်ကင်လာခဲ့ကြတယ်နော်။တမအာဇီဝလုပ်ငန်းတစ်ခုဖြစ်နေ။နော်ဒါကလည်းပဲကျွန်တော်မှာဒီတော်တော်ကိုတားရစီရခဲ့တဲ့
ဆိုတော့တစ်ဖက်ကလည်းပြန်ပြောရင်လေသူအခုဝေဖန်ပြောဆိုနေကြတယ်ဟုတ်လားကုမ္ပဏီတွေတောင်မှပဲသူတို့ကိုခွင့်ပြုထားတာတွေပို့ပြီးတော့တရားမဝင်လုပ်နေသေးတယ်အဲ့ဒီကုမ္ပဏီတွေကြတော့တရားမဝင်လုပ်နေကြတာတရားဝင်ဖြစ်နေပြီးတော့ဟုတ်လားဒီတနိုင်တပိုင်ကိုဖတ်တော်ကိုဝမ်းရေးဖြည့်ရှင်းဖို့အတွက်ဒီထက်ပိုတဲ့ပျော်လင့်ချက်လေးနည်းနည်းနဲ့လုံးကင်တဲ့လူတွေကြတော့တရားမဝင်လို့တတ်မှတ်တဲ့ခါကြတော့ဒါကမမျှတာဘူးလို့ပြောတာကြီးလည်းရှိတယ်လေတကယ်ကြတော့
အမှန်ပါတယ်ခင်ဗျဒါကဥရိအရာပြောကြတာလေကျွန်တော်ခုနကပြောခဲ့တယ်လို့ပဲနိုင်ငံတော်အနေနဲ့ဒါတရားမဝင်လုပ်တာလို့တော်ပြီမဲ့ကျွန်တော်တို့ကိုယ်တိုင်ကလည်းပဲဒီအလုပ်ကိုလုပ်စားနေကြတယ
်
ဟုတ်တယ်မလားအဲ့တော့ဒါကလည်းခုနကျွန်တော်ပြောသလိုပဲကျွန်တော်ဒေတာခံနေတဲ့အတွက်ကတော့တရားတမအာဇီဝရှာဖွေစားတောက်တဲ့နေစာတူကအလုပ်တစ်ခုဖြစ်နေအဲ့တော့ဒီနေရာလေးနေမှာဟိုကွဲပြားခြားနားချက်တွေရှိလာတယ်အဲ့တော့ကျွန်တော်တို့အနေနဲ့လည်းပဲကုဒေတာကပြည်သူတွေဘယ်လိုလုပ်ကင်ရှာဖွေစားတောက်နေရောသိနေတဲ့ခါကျတော့ခင်ဗျားတို့ဒါကိုမလုပ်ကြပါနဲ့လို့လည်းကျွန်တော်တို့ကမသားရဲဘ
ူ
းเนาะအဓိကကျွန်တော်ပြောချင်တာကအာဒီယင်မရှိတဲ့ဒီနေရာလေးမှာပဲရှာဖွေပြီးလုပ်ကြပါလို့ဒီလိုပဲကျွန်တော်ပြောလို့ရအောင်
ဟုတ်ကဲ့
သူတို့လုပ်ပါလို့လည်းမတိုက်တော့ဘူးလုပ်ပါနေလို့လည်းကျွန်တော်တားဆီးလို့မရတဲ့အနေအထားမျိုးကြောင့်အာဒီယင်ပဲဖြစ်အောင်ပဲရှာဖွေစားကြပါလောဘကိုရှည်တာမတင်ကြပါနဲ့เนาะဒီဘာပဲဖြစ်ဖြစ်အသက်ကိုညာဆောင်ပါလေဒီလိုလေးပဲကျွန်တော်တို့ကပြောလို့ရမယ့်အနေအထားမျိုးရှိပါလေခင်ဗျ
ဟုတ်ကဲ့ကိုစားကြီးခုနအစောပိုင်းကိုစားကြီးပြောတဲ့ထဲမှာတော့ပါပါတယ်ဒီဒေတာမှာဟလာဒီမှာတနိုင်ငံလုံးကလူတွေဒီမှာလာပြီးတော့လုပ်နေကြတယ်ဒီဒေတာတစ်ခုတည်းကလူတွေတင်မဟုတ်ပဲ ਨੇ ဆိုတော့အဲ့လိုမျိုးတခြားမြန်မာနိုင်ငံတွေတခြားဒေတာတွေကလူတွေကသူတို့ဒေတာတွေမှာဟလာအလုတ်ကိုင်းခွန်းလန်းရှားပါလို့တော့မဟုတ်ရင်လည်းပဲကောင်းကောင်းနေနိုင်စားနိုင်ဘူးအတွက်အခွင့်အလမ်းနေပါလို့ဒီဒေတာမှာလာလို့ကြတယ်သူတို့ဒေတာတွေမှာအလုတ်ကိုင်းအခွင့်အလမ်းဖန်တီးပေးရင်ဒီကူလာရလို့နေသွားလိမ့်မယ်ဆိုတဲ့အယူအဆကရောအပြည့်အစုံမှန်နိုင်ပါရဲ့လားကိုစားကြည့
်ဒီတိုင်းပြည်တပြည်ဟာစီမံခန့်ခွဲမှုညံပင်းသွားတယ်လို့ဖြစ်တယ်ဆိုတော့ကျွန်တော်နိုင်ငံသားမကဘူးအားလုံးကျွန်တော်ကဒါ constitutional institution နဲ့အရာပေါ်တော့ abuse လုပ်ခံရတဲ့အပိုင်းမှာဒါ2008 principle အခြေခံဥပဒေရှိတဲ့အခန့်တ
ပုံမှန်30ခုကြီးမှာဒါမြေပေါ်မြေအောက်ရေပေါ်ရအားလုံးကနိုင်ငံတော်ပိုင်ဖြစ်နိုင်ငံတော်အားလုံးတည့်ရတဲ့ဒီပုံမှန်ဖြစ်သွားတော့ဒီ management လုပ်တဲ့အပိုင်းကလည်းအားလုံးမှလုပ်နောက်ပဲကြောက်စင်းမှာကြီးလိုက်တာ imperial ကြီးခေါ်တကယ်တောင်းကြီးရေရဲ့ရေကြောက်စင်းဖို့ဘူးဒီအသားကြောက်မှာ ABCD Greek ကိုတတ်မှတ်ထားရတာ AB အသားကြောက်မှာတော့ AB မှာရန်ကုန်မန္တလေးဒီနေပြီးတော့ဘက်ကအာတေယူပူဆောင်ခွင့်ရောက်ဝယ်ဖောက်ကားပိုင်လို့ရှိတယ် ဒီမှာဘာမှမဟုတ်တဲ့ယူယူကြောက်ပုံစံဖြစ်တဲ့စီဒီတာကချင်းပြည်နယ်မှာရောင်းဝယ်ဖောက်ကားပိုင်ကဒါအင်စတီတူရှင်နယ်ကွန်စတီတူရှင်နယ်နီးဥပဒေအရတာကိုတကယ်ကိုပြည်နယ်ကလူတွေကတခုဖြစ်သွားတာအောက်ခြေလူထုတွေကတခုဖြစ်သွားတာတကယ်ရက်ဝဲကလူတွေတကယ်ဟောဒီအကြီးအကဲနဲ့ဟောပေါ့လုံနိုင်တဲ့ခါယင်းနေတွေနိုင်ငံခြားယင်းမျိုးနိုင်ငံမျိုးကိုလက်ခံနိုင်တဲ့လူတွေကပိုင်ရှင်ပေါ့နော်ဒါ ော်လဲနားလေတယ်ဒေတာအဆင့်တော့ဘာမှလုပ်လို့မရတဲ့အပိုင်းဖြစ်သွားပြီကြတော့
ဟုတ်ကဲ့ပါ
တကယ်ပြီးဘဟုအဆင့်မှာပြုတ်ပြင်းကြောင်းလဲမှုလုပ်နိုင်မှဒါလင်းဒါတွေကဖြည့်ရှင်းနိုင်ပြီတဲ့ခါတကယ်ကိုလက်တွေ့ကြတဲ့အပိုင်းပေါ်တော့ဒါတော့အတင်းမွားပဲလုပ်နေတော့
လို့
ဒါမတော့တမျိုးဖြစ်သွားတော့ဒါရ
ဟုတ်ကဲ့ဟုတ်ကဲ့
เนี่ยสินดอมันเลยรอดได้สินตราเสียบ่พี่เนี่ยอุชุกแกสินดอ
โอเค
เปียวบ่สนแล้วว่าสินดอมาก้อมมันได้อสุยามีสิเด้อะ
โอเคครับ
สินดอบ่ดามิสสินบ่เนาะดีไกลครับ
กูอุติสุยอดิจนเราตชาดีตาริมาอลุกันอขลั่นนี่พั่นนี่เลยสุยินดีดีตากูลาพี่รออกุโลမျိုးล่ะจีกวยเสียสิบ่ก้องเสียเตซ้งเนี่ยเพียดดิเน้ทวามเลยสุดะอยู่ซอกกูอุติสุยอบ่รู้ตบอยาเลย
โอเคดาเราอภิวะเล็กขันรู้တော့ไม่อยากอูครับဒါကလည်းဘာကြောင့်လဲဆိုတော့ကျွန်တော်ကိုယ်တိုင်လည်းဒီဒေတာမှာရောက်နေတယ်နေပေါင်း30ကျော်ရှိပါပြီ။အဲ့တော့ဟိုခုနပြောတဲ့လောဘလောင်းအိမ်မက်เนาะကျွန်တော်ဒေတာဒါတွေကလည်းပဲအိမ်မက်မဟုတ်ဘူးဗျတချို့တချို့တချို့တွေကတကယ်ကိုလက်တွေ့ဖြစ်လာတဲ့အနေအထားမျိုးရှိလာတာပေါ့ဗျာ။တာမန်လူတယောက်ကဆိုရပါဆိုတာမန်ဝန်ထမ်းလုပ်တယ်တောင်းဝန်လည်းတာနေစားလုပ်တမလုပ်တယ်ဆိုတာဟိုသူဘွားတက်တက်မှာလုံးဝနေခွင့်ရတဲ့တော့တိမ်ပေါင်းထောင်ချီတောင်းချီတိမ့်ချီဆိုတော့ရလာဖို့အခွင့်အရေးဆိုတော့တက်တက်လုံးမှာမျောလင်းပွဲလုံးဝမျောလင်းစရာလုံးဝမရှိဘူး။ဒီလိုမျိုးအခွင့်အရေးကိုမျောလင်းစရာရှိတာကကျွန်တော်ဖတ်ကမယ်ဖြစ်တယ်။ဖတ်ကမှာလည်းပဲခုနပြောသလိုလူတစ်ထောင်မှလူတစ်တောင်မှတယောက်လုံးစတဲ့ဖြစ်ဒီလိုမျိုးဖြစ်လာတယ်။ဒါပေမဲ့ကြာတဲ့လူတွေအလုံးကနေကြလာဆိုတော့အဲ့လိုလည်းမဟုတ်ဘူး။ဘာဖြစ်စူးစမ်းရင်ယူသားရင်အလုံးလို့ဆိုတနေ့ကျရင်တော့ဘယ်မျိုးဆိုဖြစ်လာကြမယ်ဆိုလို့ယူကြည့်ချက်ချင်းနဲ့ကျွန်တော်မျောနိုင်ငံတော်နိုင်ငံတော်နိုင်ငံတရားလူတွေတက်လာကြတယ်။တက်လာကြတဲ့အချိန်မှာဆိုလို့ရှိရင်လည်းအထူးဖြစ်တာခုနပြောတဲ့လောပန်းလောလောပန်းအေလောင်းအိမ်မက်တွေနဲ့တက်လာတယ်။တချို့တွေတကယ်ပဲဖြစ်သွားကြတယ်။ဒါပေမဲ့တချို့တွေလည်းခုနမူရီဆွန်းတို့မှာလာကြောက်ရောက်ပြီးတော့မှဘယ်လိုမှအခုအိမ်လည်းမပြနိုင်လမ်းပေးရောက်တဲ့လူတွေလည်းအများကြီးရှိတာပေါ့ဗျာအဲဒါပေမဲ့ဒီနေရာမှာဘာဖြစ်အဓိကလဲဆိုဒီနေရာဖက်ကန့်ကိုလာကြတဲ့လူတွေရဲ့ကြီးမန်းချက်ကိုကတမင်းစားဖို့တတ်တယ်မဟုတ်ဘူးကြီးပွားဖို့တတ်တယ်ကိုကိုယ့်ရဲ့ဘဝမှာသူအမြင့်မှန်ဆုံးမျိုးမလင်းချက်တွေနဲ့လာခဲ့ကြတာဖြစ်ပါအဲ့တော့ဒီဆိုကြပါစို့ဒီမှာလာတဲ့လူတွေကိုအကဲဟိုကျွန်တော်တို့ဒီမှာဟိုလူပေမြန်ဝင်းကြီးဌာနလောက်တာရှိတယ်ဟလားဆန်ကယ်ပြင်းနေတိမိမဲကြောက်လေးကြောက်ခတ်တိမိမဲပါညာဆိုတော့ဒါတွေကသူတို့ကဓာရီလုတ်ချင်လို့လာခဲ့တာမဟုတ်ဘ
ူး
သူတို့ကကတော့တသေးဖြစ်ချင်လို့လောဘဖြစ်ချင်လို့လာခဲ့ကြတာဖြစ်တယ်။တော့တကယ်လည်းဖြစ်နေကြတာဒီရှိနေတဲ့ခါကျတော့ဓာရီဟာဟလားဟိုတခြားတော့တခြားတော့ဒေတာတွေမှာအလုတ်ကင်တွေဖန်တီးပေးပေမဲ့အဲ့ဒီဖန်တီးပေးတဲ့အလုတ်ကင်ဟာခုနပြောတဲ့လောဘန်နော်လောဘန်နေဖြစ်လာနိုင်တဲ့အထိကတော်တော်လေးကူမှဒီတမန်လူတန်းစားတယောက်အနေနဲ့မျောလင်းလို့မရတဲ့အနေအထားမျိုးဖြစ်ပါတယ
်ဟုတ်ကဲ့
အဲ့တော့ဘာပဲဖြစ်ဖြစ်ဒါတွေကတော့လာနေကြအောင်ပါပဲလို့ကျွန်တော်တို့လည်းပြောချင်ပါတယ
်ဟုတ်ကဲ့
ကျွန်တော်တို့ဒီတမန်လာပြီးဟလုံးနေကြတာဆိုရင်ချာချာတော့တိုင်းဒေသကြီးကအများဆုံးဖြစ်နေဒေသခံတွေကနောက်ဖက်ရောက်နေဒေသခံတိုင်းဒေသတွေကတကယ့်ကိုမှဟိုဟိုအနေခံ
တော့
တကယ့်ဟိုမျိုးတို့စုံပက်ခံမျိုးဖြစ်နေတာတွေတော့ကျွန်တော်တို့ဒေသခံတွေအနေနဲ့တော်တော်လေးကိုစိတ်မကောင်းစရာပါ
ဟုတ်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပြီးတဲ့ဖားကန်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးတင်ဆိုးအပြင်ကျွန်တော်တို့ကချင်းဖွံ့ဖြိုးတိုးတက်ရေးကွန်ရက်အဖွဲ့ပေါ့နော် KDNG ကအထူးတွေ့ရမှုကိုစားကြီးတို့နှုံးစလုံးကိုဒီဝင်နေတဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
COVID-19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လေးလိုက်အစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ကျော်သိမ့်ပါခင်ဗျာ
VOA ရဲ့ကဘာတော်ခီးသွားအစီအစဉ်ကနေကြိုးဆိုပါရစေ။ကျွန်မဆုမြတ်ပါမှာအခုတစ်ခေါက်တော့ပြည်သက်နိုင်ငံကိုသွားကြရအောင်မှာကိုဗစ်ကပ်ရောဂါကြောင့်ကဘာလှည့်ခီးသွားဧည့်သည်တွေမလာနိုင်ကြသေးတဲ့ပြည်သက်နိုင်ငံမှာအရင်တုန်းကနိုင်ငံတကာဧည့်သည်တွေနဲ့ပြည်နေတဲ့နေရာတွေကိုပြည်သက်တွေအေးအေးဆေးဆေးပြန်လည်လည်ပတ်ခံစားနေကြပါတယ်။ကဘာကျော်ပကြီးဆရာကြီးမိုနေရဲ့ပန်းဥယျံအပါအဝင်ပြည်သက်ကရှုခင်းအလှတွေကိုကဘာတော်ခီးသွားအစီအစဉ်ကနေအခုသွားကြည့်ကြရအောင်ပါရှင်။ ကမ္ဘာနဲ့ခီးသွွားရတာဝါသနာပါတဲ့အတွက်ပြည်သက်နိုင်ငံဟာသွားကျင်စရာထိတ်တန့်စည်းရင်းဝင်နိုင်ငံတစ်ခုဖြစ်ပါတယ်။အထူးသဖြင့်စိတ်ကူးအတွေးအမြင်သစ်တွေထွန်းကားတဲ့မြို့တော်အမှုပညာမြို့တော်အချစ်မြို့တော်စသဖြင့်တင်စားပြောကြတဲ့ပါရီမြို့တော်ဆိုတာလူတိုင်းသွားကျင်ကြတဲ့မြို့တော်တစ်ခုပါပုံမှန်ဆိုရင်ပါရီမြို့တော်ဟာနိုင်ငံဆောင်ကကမ္ဘာလှည့်ခီးသည်တွေနဲ့စီကားနေလေးရှိပါတယ်အခုတော့ကိုဗစ်ကပ်ရောဂါကြောင့်အရင်လိုနိုင်ငံတကာဧည့်သည်တွေလာမလည်နိုင်ကြသေးတဲ့အတွက်ပါရီမြို့တော်မှာပါရီမြို့သူမြို့သားတွေကိုလာတွေ့ရပါတယ်တယောက်နဲ့တယောက်တိုင်းမတက်သွားနေကြသူတွေထိုင်းကုန်လူအပြည့်နဲ့ကော်ဖီဆိုင်တွေအကော်ဒီယံသချင်းတန်တွေပြန့်လွင့်နေတဲ့ပါရီမြို့တော်မှာအခုတော့နိုင်ငံသားသားဧည့်သည်တွေကိုမတွေ့ရတဲ့အတွက်ပါရီမြို့ကန်တွေကိုရိုက်အတွက်ကိုထူးခြားနေပါတယ်
။ Donc Paris appartient certes aux Parisiens.
Mais c'est pas Paris မြို့ကပြည်သစ်တွေလက်ထက်ပြန်ရောက်နေတယ်လို့ပါ။ဒါပေမဲ့ tourist တွေကိုလည်းပြန်လာကြစေချင်ပါတယ်။ပြန်လာကြမယ်လို့လည်းမျှော်လင့်ပါတယ်
။ Bah moi j'ai vraiment aimé parce que j'habitais dans un quartier j'habitais
dans un quartier ကိုတိတ်သဘောကျပါတယ်။ကျွန်တော်နေတဲ့မြို့နယ်မှာ Airbnb hotel ကန်တွေအများကြီးရှိတော့ကဘာလှည့်ခီးတွေအများကြီးများနေတတ်ပါတယ်။အခုတော့ဘသူမှမရှိဘူး။ကားလဲရှင်းနေတယ်ကျွန်တော်စပင်းအေးစစ်စစ်စီးပြီးတော့ရှောက်သွားလို့ရနေတယ်လေ
အရင်ကကဘာလက်ခီးသွားဧည့်သည်တွေနဲ့ရှုပ်ထွေးစီကားနေလေးရှိတဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကရနေရာတွေရဲ့ထူးခြားအလှတွေကိုအခုမှမြို့ကန်တွေအသေးအချာပြန်လဲခန်းစားနေကြတာဖြစ်ပါတယ်ပါရီမြို့တော်ရဲ့အနောက်ဘက်ကားနဲ့3နာရီလောက်မောင်းသွားရင်ရောက်တဲ့နော်မန်ဒီဒေသတွေကဂျီပြာနီမြို့မှာလဲကဘာကျော်ပန်းဥယျာဉ်လေးတစ်ခုရဲ့အလှကိုမြို့ကန်တွေအခုမှအေးအေးစစ်စစ်ပြန်လဲခန်းစားနေကြပါတယ်ပြင်းထန်ပကြီးဆရာကြီး Claude Monet ရဲ့ကဘာကျော် Water Lilies ပကြီးကား series တွေမွေးဖွားခဲ့ရာပန်းဥယျာဉ်လေးဖြစ်ပါတယ်။ပကြီးဆရာကြီး Monet ကိုယ်တိုင်ကွယ်လွန်ချိန်အထိနေသွားခဲ့တဲ့သူ့နေအိမ်နဲ့ပန်းဥယျာဉ်စီကိုလာလည်ကြတဲ့ကဘာလှည့်ဧည့်သည်ကတစ်နှစ်တစ်နှစ်ကို9သိန်းကျော်ပါတယ်။အခုတော့နိုင်ငံတကာဧည့်သည်တွေမလာနိုင်ကြတာကိုဒေသခံတွေအခွင့်အကောင်းယူပြီးအေးအေးဆေးဆေးလာကြည့်နေကြပါတယ
်။ I think it's incredible you can seeExactly what you saw in the paintings, you know, in real life.
တကယ်ကိုမယုံနိုင်စရာပါ။သူ့ပကြီးကားတွေထဲမှာမြင်ရတဲ့အတိုင်းအတိအကျကိုအပြင်မှာတွေ့နေရတာပါ။ရေထဲမှာပုံရိပ်ပေါ်နေတာတွေ၊ပန်းတွေအားလုံးသူဖန်တီးရေးဆွဲထားတဲ့အတိုင်းပါပဲ။ခုလိုကျွန်တော်တို့ကိုယ်တိုင်ဒီကိုလာကြည့်လို့ရတာသိက္ကူဝမ်းသာအံ့ဩဖို့ကောင်းပါလေ။လူလည်းမများတော့တယောက်နဲ့တယောက်ရှောင်နေစရာမလိုဘူးပေါ့။စိတ်နှောက်ရှက်မဖြစ်ရဘူးပေါ့ဗျာ။နွေရသည့်အချိန်တွေဥပမာမိနစ်3ကအထိလူများလို့တော့စိတ်ရှုပ်ရတယ်လေ။
ပြင်သစ်နိုင်ငံမှာအသွားအလာကန့်သတ်ချက်တွေကိုပြန်ဖြေလျှော့ပေးခဲ့ပေမဲ့လူချင်းခက်ခွက်ခွာနေရမဲ့စီကံချက်တွေကြောင့်ဒီနေရာကိုအုပ်စုလိုက်လာလေတာကိုအခုခွင့်မပြုသေးပါဘူးလက်မှတ်ကိုအွန်လိုင်းကနေကြိုဝယ်ဖို့လိုသလိုဧည့်သည်တွေအနေနဲ့လည်းရောဂါပိုးမကူးအောင်အကာအကွယ်တွေဝတ်ဆင်ထားဖို့လိုအပ်ပါတယ်အထက်မှလည်းလူစုလူဝေးဖြစ်မနေအောင်လို့လူတွေအတုပ်လိုက်လမ်းကြောင်းတစ်ခုတည်းကိုပဲသွားစီပါတယ
် C'est très beauMagnifique avec le soleil et tous les petits oiseaux qui chantent.
Tay la bi yo tay sait chi nu sia kaung ma de. Ni le ya ta ni ya ngat tan li ri cha ni ya da tay bi yo sait chan ta bu kaung ma de. Na khong si ri tat bi yo toa ni ya da ro tay bi yo lut lut lat lat ma shi ba u. Na bi yo shao lan ma tiao ni tiao ni ni ka ka ma phit aung tri tha ni ya de twe ko chai ta law chin yu bi chi bu ro khet ba de.
ပုံမှန်အားဖြင့်တနေ့ကိုဧည့်သည်9000ဝန်းကျင်လာကြတဲ့ဒီနေရာကိုအခုတော့1000လောက်ပဲဝင်ခွင့်ပြုပါရတယ်။ဒီပန်းဥယျာဉ်လေးကိုထိမ့်သိမ်းပြုစုနေကြတဲ့ဥယျာဉ်မှူးကြီးတွေကတော့သူတို့ပြုစုစိုက်ပျိုးထားတာတွေကိုနိုင်ငံတကာကဧည့်သည်တွေလာရောက်ခန်းစားလို့မရကြသေးတာကိုစိတ်မကောင်းဖြစ်နေကြပါရတယ်
။ Ce qui était le plus frustrant c'est vraiment de pas pouvoir présenter
ကျွန်တော်တို့ပြုစုစိုက်ပျိုးထိမ့်သိမ်းထားတာတွေကိုအများပြည်သူကိုပြခွင့်မရတာတိတ်ကိုအားမလို့အားမရဖြစ်ရပါတယ်။တစ်ပတ်ခါပြန်ကြည့်တော့လေဒီပန်းဥယျာဉ်လေးရဲ့အလှတရားကိုမိုနေခန်းစားခဲ့တယ်လို့အခုမှပဲကျွန်တော်တို့အပြေအဝခန်းစားဖြစ်ပါတယ်။ဘယ်တော့ငါးနဲ့မှမတူတဲ့ခန်းစားမှုမျိုးပါ။ဒီဥယျာဉ်ကိုစောက်ဖွင့်ကလေးကအဲ့လိုတစ်ခါမှမခန်းစားဖြစ်ခဲ့ပါဘူး
။ပကြီးဆရာကြီးမိုနေကိုရိုင်းဖန်တီးစိုက်ပျိုးခဲ့တဲ့ဒီပန်းဥယျာဉ်စီကိုရောက်လာသူတွေအတွက်ကတော့ပကြီးကားတွေကရှုခင်းအလှကိုအပြည့်မှမြင်တွေ့နေရတဲ့အတွက်ပကြီးကားထဲပြန်ရောက်သွားတယ်လို့ဖြစ်နေပါတယ်။
En fait, je viens du coin et je me suis
ဒီမှာဒီနားမှာနေရပါ။တိတ်ကိုတာယာနေမှာပဲလို့ပထမဆုံးအတွေးဝင်ပါတယ်။အထူးသဖြင့်ရာသီဥတုကလည်းကောင်းပန်းတွေကလည်းတိတ်လာနေမှာပဲလို့တွေးမိပြီးတော့လာခဲ့တာပါ။ကျမကပကြီးဆွဲတိတ်ပြီးတော့ဝါနာပါတော့ဒီရှုခင်းအလှကိုဆွဲခြင်းစိတ်ဖြစ်မိပါတယ်။ပကြီးဆရာကြီးတယောက်ရဲ့အတွေးရဲ့ကိုဝင်ပြီးတော့သူဘလို့စိတ်ကူးနေများပကြီးတွေဆွဲခဲ့တယ်လို့ဇန်ဝင်ကြည့်ရတာတိတ်ပြီးတော့စိတ်ကြည်နေစရာကောင်းပါတယ်။
1883ခုနှစ်ကနေကွယ်လွန်ချိန်1926ခုနှစ်အထိဒီမှာနေထိုင်သွားခဲ့တဲ့ပကြီးဆရာကြီးမိုနေကတော့ကဘာကျော် Water Lilies series ပကြီးကားပေါင်း250လောက်ကိုရေးဆွဲသွားခဲ့ပါတယ်။ပကြီးကားတွေထဲမှာပါတဲ့ကြာပန်းတွေအပြည့်နဲ့ရေကန်ကလေးကလည်းလာကြတဲ့ဧည့်သည်တွေကိုစိတ်အေးချမ်းမှုပေးနိုင်ဖို့အမြဲစောင့်ကြိုနေပါတယ်ရှင်။
American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တရုတ်ကွန်မြစ်ပါတီဟာဟောင်ကောင်မှာတင်းကျပ်ပြင်းထန်တဲ့လူမျိုးရေးဥပဒေတည်တရက်ကိုချမှတ်လိုက်ပါတယ်။ဒီဥပဒေအရခွဲထွက်မှုအပြတ်မောက်လုံမှုအကြမ်းဖက်မှုနိုင်ငံခြားတိုင်းပြည်တွေနဲ့ပူးပေါင်းမှုတွေပေါ်ကျေပြန့်ပြီးရှုပ်ထွေးတဲ့ပုံမှန်တွေနဲ့ထောင်ဒဏ်တသက်အထိပေးနိုင်တဲ့ရာဇဝတ်မှုတွေသတ်မှတ်ထားပါတယ်။ဒါရီဟာဒီမိုကရေစီရေလှှရှားမှုကိုထိတ်လန့်သွားအောင်လို့ချင်းချောက်တည့်အောင်မှုရှိပါတယ်။ဥပဒေပြဋ္ဌာန်းပြီးတဲ့နောက်အချိန်တိုအတွင်းမှာပဲဟောင်ကောင်တက်ကြွလှှရှားသူဂျိုရှူအာဝေါင်းဟာသူတာဝန်ယူထားတဲ့ဒီမိုဆစ်တိုဒီမိုကရေစီလိုလားတဲ့နိုင်ငံရေးပါတီရဲ့အထွေထွေအတွင်းမှုကနေပြီးတော့အနားယူပြီးပါတီကနေပြီးတော့ထွက်သွားပါတယ်။ Nathan Law နဲ့ Agnes Chow လို့အခြားအဖွဲ့ဝင်တွေလည်းအလားတူနှုတ်ထွက်သွားကြတာမို့လို့ပါတီဟာဖျက်ရတော့မယ်လို့ကြေညာခဲ့ရပါတယ်။ဒီဥပဒေအရဆိုရင်တော့မနစ်ကဟောင်ကောင်မှာဖြစ်ခဲ့တဲ့ဆန္ဒပြမှုတွေကိုဥပဒေအရအပြစ်ပေးအရေးယူနိုင်ပါတယ်။ဒါပေမဲ့လည်းဟောင်ကောင်ကိုဗြိတိန်ကနေပြီးတော့တရုတ်ပြည်သူသမ္မတနိုင်ငံကိုလွှဲပြီးခဲ့တဲ့23နှစ်မြောက်နှစ်ပတ်လည်နေ့ဇူလိုင်လ1ရက်နေ့မှာတော့ဆန္ဒပြသူတွေဟာဟောင်ကောင်လမ်းမတွေပေါ်ထွက်လာခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့ဟောင်ကောင်ရဲ့အဲ့ဒီလုံခြုံရေးဥပဒေအတွက်ပထမဦးဆုံးလူတဦးကိုအရေးယူဖမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲကကြေညာပါတယ်။ဟောင်ကောင်လွတ်လပ်ရေးစာလမ်းပါဆိုင်ဘုတ်ကိုကန်ဆောင်ခဲ့သူလူတဦးဖြစ်ပါတယ်။အခုဒီပြောင်းလဲတဲ့ဥပဒေသစ်ဟာဟောင်ကောင်လူထုကိုတစ္ဆာမဲမှုတရားဖြစ်တယ်လို့ပဲတရုတ်ကွန်မြူနစ်ပါတီကနိုင်ငံတကာကိုပေးထားတဲ့ဂတိကဝတ်တွေကိုလည်းဖြစ်ပယ်လိုက်တာရှင်းပါတယ်ကုလသမဂ္ဂပတ်တန်းဖြစ်ထားရှိတဲ့1984ခုနှစ်တရုတ်ဗြိတိန်ပူးတွဲကြေညာချက်အရဟောင်ကောင်ကို150ကြာလွတ်လပ်ခွင့်ပေးထားမယ်လို့ CCP တရုတ်ကွန်မြူနစ်ပါတီကဂတိပေးခဲ့ပေမဲ့အခုတော့23နှစ်ပဲလိုက်နာတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပေါ်မီယိုကသူ့ရဲ့ကြေညာချက်မှာဖော်ပြပါတယ်ဟောင်ကောင်ရဲ့စီးပွားရေးနဲ့နိုင်ငံရေးလွတ်လပ်ခွင့်နဲ့လုံခြုံရေးတွေကိုပီကျင်းအစိုးရကဖျက်ဆီးလိုက်ချိန်မှာအမေရိကန်ပြည်အောင်စုအနေနဲ့ဒီတိုင်းကြည့်နေတာတော့မဟုတ်ပါဘူး။ဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်권ကိုထိခိုက်စေမှုမှာတာဝန်ရှိတဲ့ CCP တရုတ်အရာရှိတွေကိုအမေရိကန်ပြည်အောင်စုကနေပြီးတော့ပြည်ဝင်권ဗီဇာကတ်တတ်မှုတွေနဲ့ရေးယူလိုက်ပါတယ်။ဒါ့အပြင်သမ္မတဒေါ်နယ်ထရမ့်အနေနဲ့လည်းဟောင်ကောင်ကိုပေးထားတဲ့အထူးအခွင့်အရေးဆိုင်ရာမူဝါဒတွေကိုချွင်းချက်တချို့နဲ့ပယ်ဖျက်သွားဖို့ရှိနေပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့လွတ်လပ်မှုကိုမြန်တိုးတဲ့ဟောင်ကောင်ပြည်သူတွေနဲ့အတူဆက်ပြီးတော့ရည်တည်သွားမှာဖြစ်တယ်လို့ဟောင်ကောင်မှာဒီနေ့ချိန်ထိခွင့်ပြုရရှိထားတဲ့လွတ်လပ်စွာပြောဆိုခွင့်၊ဒရင်လွတ်လပ်ခွင့်၊လွတ်လပ်စွာစုယုံခွင့်နဲ့တရားဥပဒေစိုးမိုးရေးတွေကိုတိကျထိပါလာတဲ့အပေါ်မှာအမေရိကန်ကတုံ့ပြန်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးပွန်ပီယိုကပြောပါတယ်။ဒီကနေ့ကတော့ဟောင်ကောင်အတွက်ရောလွတ်လပ်မှုမြန်တိုးတဲ့တရုတ်နိုင်ငံတစ်ခုကပြည်သူတွေအတွက်ပါဝမ်းနည်းစရာနေ့တစ်နေ့ပါပဲလို့လည်းနိုင်ငံရေးဝန်ကြီးပွန်ပီယိုကပြောဆိုခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာလေထဲကနေလည်းပြန့်နှံ့ကူးစက်နိုင်ကြောင်းအထောက်အထားတွေပိုးပြီးတွေ့လာနေရကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတင်ပြနိုင်အောင်ပြင်ဆင်နေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကအင်ကာနေမှာပြောပါတယ်။ WHO ရဲ့ဤပညာကော်မတီအကြီးအကဲကတော့ COVID-19 ရောဂါပိုးကူးစက်တဲ့ပုံစံတွေထဲကတစ်ခုအနေနဲ့သူဟာလေထဲမှာပြန့်နှံ့ကူးစက်မှုရှိနိုင်တယ်လို့အမှုံအဆက်ကလေးတွေအနေနဲ့လည်းပြန့်နှံ့ကူးစက်နိုင်တယ်ဆိုတဲ့သဘောတွေ့ရတယ်လို့ပြောပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းအမေရိကန်နိုင်ငံနှုတ်ထွက်ဖို့အတွက်သမ္မတ Donald Trump တရင်ဝင်စတင်လှုပ်ဆောင်လာတာဟာ WHO ရဲ့ Coronavirus ကရောဂါဆန်ရတုံ့ပြန်ဆောင်ရွက်မှုတွေအတွက်အချင်းချောက်ခံရမှုတကယ်ဖြစ်လာနေပြီလို့ရရှိတွေကပြောပါတယ်။WHO အတွက်အမေရိကန်နိုင်ငံကနှစ်ဆင်ထည့်ဝင်နေတဲ့ဒေါ်လာတန်း400ကိုဆိုင်းငံ့ထားဖို့ချိန်ချောက်ခဲ့ပြီးနောက်ပိုင်းနှုတ်ထွက်မယ်လို့ကြေညာခဲ့တာဖြစ်ပြီးအခုအမေရိကန်စတင်နှုတ်ထွက်နေပြီဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကိုတင်ဝင်အသိပေးခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံကယူမာဘန်ဟာ2019ခုနှစ်အတွင်းအပြည်ပြည်ဆိုင်ရာဘန်ဒါရီကော်ပိုရေးရှင်း IFC ကရွေးချယ်တဲ့အကောင်ဆုံးလက်တွဲပေါ်ဘန်တွေနဲ့ပါဝင်တယ်လို့တနင်္လာနေ့ IFC ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အရှေ့အာရှနဲ့ Pacific ဒေသမှာရွေးချယ်ခံရတဲ့ဘန်9ဘန်နဲ့မှာယူမာဘန်ကိုခုလိုထည့်သွင်းချိန်မြင့်ခဲ့တာပါ။ဟောင်ကောင်မှာတရုတ်အစိုးရကအမျိုးသားလုံခြုံရေးဥပဒေကိုပြဋ္ဌာန်းပြီးတဲ့နောက်မှာ TikTok ကုမ္ပဏီကဟောင်ကောင်ဈေးကွက်ကနေထွက်ခွာသွားတော့မယ်လို့ပြောပါတယ်။ Facebook, Google နဲ့ Twitter တို့ကဟောင်ကောင်ကသုံးဆွဲသူတွေနဲ့အချက်လက်တွေကိုတရုတ်ပြည်မှာကြီးကိုစစ်စစ်ပေးပို့တဲ့လုပ်ငန်းကိုရပ်ဆိုင်းပြင်မယ်လို့ကြေညာပြီးမှအခုလို TikTok ရဲ့ဆုံးဖြတ်ချက်ထွက်လာတာလည်းဖြစ်ပါတယ်။ဗော်ဒိုဖုန်းနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ
This program has come to you from the Voice of America,
Washington.